Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရ2019ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ2532.50နဲ့လိုင်းလက်မီတာ190ကနေနားဆင်နိုင်ကြလို့ VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မွတ်စလင်များစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာမဲ့သူတွေအတွက်လူမှုကြီးကြပ်ရေးစီမံချက်ကိုအမေရိကန်ကဒီကနေ့စတင်ကျင့်သုံးတော့မှာဖြစ်ပါတယ်။ရုရှားတိုက်ခိုက်နိုင်ငံရေးခေါင်းဆောင်ဘော်ရစ်နမ်ဆော့ကိုလောက်ကျန်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးလူငါးဦးကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမျက်ခင်ဖြူထွေးနေတူကြီးညာပေးမှာပါ
။အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကုလသမဂ္ဂကဖွဲ့ထားတဲ့ရခိုင်ရေးအချက်လက်စာအဖွဲ့ကိုပြည်တွင်းလာရောက်ခွင့်အခြေအနေနဲ့ပတ်သက်လို့
ကုလသမဂ္ဂရဲ့မန်ဒိတ်နဲ့ဆီလွတ်တဲ့လူခွင့်ရေးကောင်စီအစီအခံများဖွဲ့စည်းခြင်းလို့တော့လည်းကောင်းအဲ့ဒီမစ်ရှင်ကနေပြီးတော့အစီအခံသာပြည်သူတင်သွင်းရောကျွန်တော်အနေနဲ့ဟန်တန်းနိုင်တဲ့အနေထ
ားမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြည်သူ့လွှတ်တော်မှာဖြေကြားချက်နဲ့အတူနားဆင်ကြရမှာပါပုဂ္ဂလိကအလှူရှင်တွေရဲ့ရန်ပုံငွေနဲ့မှတ်တားတဲ့ပညာရေးအစီအစဉ်ကြောင့်မိသားစုစီးပွားရေးမပြေလည်လို့ပညာသင်ရမယ့်စာအလုံးလုံးနေကြတဲ့ကလေးတွေအခုပညာသင်ကြားခွင့်ရလာပါပြီထိုင်းနိုင်ငံမှာအပြစ်ပြဌာန်းတဲ့နိုင်ငံခြားအလုံးသမားဆိုင်ရာဥပဒေတည်ကြောင်းဖမ်းဆီးတွေများနေတဲ့အတွက်မြန်မာအလုံးသမားတွေနေရပြန်ဖို့တရဝင်းအကြောင်းကြားလာကြပါတယ်နိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်လူဝင်မှုဆိုင်ရာဥပဒေချနှစ်ရက်အတွက်ဒီသတင်းပတ်တွင်လွှတ်တော်မှမဲခွဲချဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကကြေညာပါမယ်ရှင
်။မွတ်စလင်များစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာရောက်မဲ့သူတွေအနေနဲ့အမေရိကန်မှာမိသားစုဝင်အရင်းချတူဦးရှိဖို့ဒါမှမဟုတ်စီးပွားရေးလုပ်ငန်းတစ်ခုရှိဖို့လိုအပ်ကြောင်းသတ်မှတ်ချက်တွေပေါင်းနဲ့လူမှုကြီးကြပ်ရေးစီမံချက်ကိုအမေရိကန်ကစတင်ကျင့်သုံးလို့မှဖြစ်ပါတယ်။အီရန်၊လီဗီးယား၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံတွေကပြည်ဝင်ဗီဇာလျှောက်ထားသူတွေလိုက်နာရမယ့်စီမံချက်တွေကိုတရားဝင်ထောက်ပြမှုမရှိသေးပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကို AP နဲ့ Reuters သတင်းဌာနတွေကမနေ့နောက်ပိုင်းမှာကိုးကားဖော်ပြခဲ့ကြတာပါ။သွေးစားတော်ဆက်သူမိသားစုဝင်အရင်းချဖြစ်သတ်မှတ်ထားတဲ့အထက်မှာတော့အမေရိကန်မှာရောက်နေတဲ့မိဘအိမ်ထောင်ဘက်ကလေးအရွယ်ရောက်သူသားသမီးတမက်ချွေးမနဲ့ညီကိုမောင်နှမတွေပါဝင်ကြပါတယ်။မိသားစုဝင်အရင်းချဖြစ်လက်မခံတဲ့အထက်မှာတော့အဖိုးဖွားညီတော်ဦးလေးတူတူမဝမ်းခွဲရောက်ဖခင်မချစ်သူရေးစားစရတဲ့ချမိသားစုဝင်တွေပါဝင်ကြပါတယ်။အမေရိကန်မှာရှိတဲ့စီးပွားရေးလုပ်ငန်းဖြစ်သတ်မှတ်ထားတဲ့အထက်မှာတော့တရားဝင်မှတ်တမ်းမှရထောက်ထားရှိတဲ့လုပ်ငန်းတွေဖြစ်ဖို့လိုအပ်ပြီးပြည်ဝင်ဗီဇာကန့်သတ်ချက်ကိုရှောင်ရှားဖို့ရည်ရွယ်ချက်နဲ့ဖန်တီးထားတာမျိုးမဖြစ်စေရဘူးလို့လည်းညွှန်ကြားထားပါတယ်။စီကံတည်းတွေကိုတော့ဝါရှင်တန်ဒေသဆန္ဒရှင်ညာရှင်နိုင်မှာစတင်အသက်ဝင်မှာဖြစ်ကြောင်းလည်း AP သတင်းကဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တဲ့လူမှုကြီးကြပ်ရေးကန့်သတ်မှုဟာအခြေခံဥပဒေနဲ့မညီဘူးဆိုပြီးတရားဝင်တချို့ကအစိုးရမှဆိုင်းငံ့တာခံခဲ့ရပေမယ့်တရားရုံးချုပ်ကသမ္မတအမိန့်တစ်စိတ်တစ်ပိုင်းကိုဒီသတင်းပတ်ထဲမှာပဲခွင့်ပြုလိုက်ပြီးတော့ညွှန်ကြားချက်တွေထွက်ပေါ်လာဖြစ်ပါတယ်။သမ္မတရဲ့လူမှုကြီးကြပ်ရေးကန့်သတ်မှုနဲ့ပတ်သက်လို့တရားရုံးချုပ်ကတော့အောက်တိုဘာလနဲ့ကြားနာစစ်ဆေးသွားမှာပါ။အမေရိကန်အမိမြင့်လုံခြုံရေးဌာနကတော့ပြည်ဝင်ခွင့်ကန့်သတ်မှုထုတ်ပြန်ခဲ့တဲ့မလတဲ့မှာတော့ကလို့ဝရုံးသုံးကားအခြေအနေမျိုးတွေကျင်းပမှာမဟုတ်ပဲပြန်လည်ပြင်ဆင်ထားတဲ့အမိန့်ဟာစနစ်တကျနဲ့အများပြည်သူသိရှိနားလည်အောင်စီမံထားကြောင်းပြောဆိုထားပါတယ်။
အမေရိကန်လေဆိပ်တွေကိုအသုံးပြုတဲ့နိုင်ငံခြားလေကြောင်းလိုင်းတွေအားလုံးလုံခြုံရေးအရလိုင်းနိုင်ရမယ့်စီးရင်စီကံတွေကိုအမေရိကန်ဆိုရကကျွန်းမြစ်တက်မှတ်လိုက်ပြီးမဲ့ laptop ကွန်ပျူတာတွေကိုနဲ့အတူသက်ဆောင်ွေးပိတ်ပင်ထားတာကိုတော့ကျွန်းမြစ်ကန့်သတ်တာမဟုတ်ခဲ့ပါဘူး။ရန်သူတွေဟာဖောက်ခွဲရေးပစ္စည်းတွေကိုခိုးဝက်သက်ဆောင်နိုင်မဲ့အတွင်းလူတွေကိုလူသစ်ဆူဆောင်ပြီးတော့လင်းရင်ပြန်ပေးဆွဲတာတွေလုပ်နိုင်မဲ့နီလန်းတက်တွေကိုရှာဖို့အချိန်ပြည့်လှုပ်ဆောင်နေရဲဆိုတာအမြင်မှားကြဖို့လိုတယ်လို့အမေရိကန်လုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကပုံမှုနေ့မှာပြောဆိုသွားတာပါ။ခီးသွားတွေမြင်နိုင်တာရောမမြင်နိုင်တာရောပါမဲ့လုံခြုံရေးနည်းလမ်းတစ်တွေကိုလာမဲ့လအနေငယ်ထွေမှာချမှတ်လုပ်ဆောင်သွားမယ်လို့လည်းဝန်ကြီးကယ်လီကပြောပါတယ်။ခီးသွားတဲ့အခါမှာလုံခြုံရေးအစစ်အစစ်ခံရတာတွေတိုးလာနိုင်ပါတယ်။ electronic ပစ္စည်းတွေကိုပို့ပြီးတော့အသိစိတ်စစ်ဆေးတာ၊လေယာဉ်တွေပေါ်မှာနဲ့လေယာဉ်အဝင်ထွက်ဂိတ်တွေမှာပို့ပြီးတော့စစ်ဆေးတာ၊နောက်လေ့ကျင့်သင်တန်းပေးထားတဲ့အနက်ခံခွဲတွေကိုသုံးပြီးတော့ဘုံးနဲ့ဓာတ်ပစ္စည်းတွေပါနေမလားဆိုတာလိုက်လံစစ်ဆေးတာတွေတိုးပြီးတော့လုပ်ဆောင်လာနိုင်တာဖြစ်ပါတယ်။laptop ကွန်ပျူတာတွေကိုကိုယ်နဲ့အတူတည်ဆောင်ွေးပိတ်ပင်ထားတာကိုတော့အမိမိညုံချွေးဌာနကချက်ပြီးတော့တို့မြင့်ကန့်သတ်တာမလုပ်ခဲ့ပါဘူး။ IS စစ်သွေးကြွားတွေကလေရင်ပေါ်မှာဘုံဖောက်ွဲတိုက်ခိုက်မှုအတွက်စစ်စင်နာတွေရှိတယ်ဆိုတဲ့ထောက်လေးသတင်းတွေရခဲ့ပြီးတဲ့နောက်အာဖရိကနဲ့အရှေ့လက်ပိုင်းနိုင်ငံတွေကလေဆိပ်တွေကနေထွက်ခွာလာတဲ့လေရင်တွေပေါ်မှာ laptop ကွန်ပျူတာတွေတည်ဆောင်ွေးကိုအမေရိကန်အစိုးရကပိတ်ပင်ထားတာပါ။ဒီပိတ်ပင်မှုကိုဥရောပနိုင်ငံတွေကလာတဲ့လေရင်တွေမှာလည်း၎ ဒီနေ့ကတော့ဒီကနေ့ပြည်သူ့လွတ်တော်မှာဖြစ်ကြတဲ့အတွက်နာဆင်ကြရမှာပါ။မွတ်စလင်များစုရှိရနိုင်ငံချောင်းနိုင်ငံကအမေရိကန်ပြည်သူကိုလာရောက်မဲ့သူတွေအနေနဲ့စီလွတ်တဲ့လူခွေကောင်စီအစဉ်ခံပြန်ဖွဲ့စည်းခြင်းကိုတော်တော်ဘူး။အမေရိကန်အာဏာပိုင်တွေကစဉ်းစားခဲ့ကြပေမဲ့လို့တချို့လေကြောင်းလိုင်းတွေကဒါကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ရှင်။
ရုရှားတက်ကနိုင်ငံရေးကောင်စားဘော်ရစ်နမ်ဆော့ကိုလုတ်ကျန်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးလူငါးဦးကိုပြစ်ရှိကြောင်းမော်စကိုမြို့တော်ကတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဓိကနိုင်ငံရေးပြန်ပြတ်တူဖြစ်တဲ့နမ်ဆော့ကိုတော့2019ခုနှစ်တုန်းကမော်စကိုမြို့တော်ကရင်လင်နန်တော်အနီးတရားဝမှာလမ်းလျှောက်နေလို့ညဘက်မှာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရ ပါတယ်ကျန်လေးဦးကလည်းတပ်ဖြတ်မှုမှာပါဝင်သူတွေဖြစ်ဖြစ်ရှိကြောင်းတွေ့ရှိခဲ့တာပါဖြစ်ရှိကြောင်းဆုံးဖြတ်ခံခဲ့ရသူတွေကလမ်းဆော့ကိုလုံးချမှုငွေကြီးလက်ခံရယူခဲ့တယ်လို့လည်းဆွဆွဲခံထားပါတယ်ငွေငွေလုံးချမှုကြောင့်ရုရှားတိုက်ခိုက်ငွေငွေတိုင်ဝမ်ကျမှာတုံ့လုပ်ခဲ့ကြရတာပါလုံးချခံခဲ့ရသူတက်ကန်ခေါင်းဆောင်လမ်းဆော့ရဲ့မဟာမိတ်တွေကတော့တပ်ဖြတ်မှုမှာချင်း
တက်ဖွဲ့တွေကပြန်လည်တည်ယူထားနိုင်ပြီလို့ US ဆိုရကဒီကနေ့ပြောပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကြုံကတော့ဒီပလီနေရာမှာပဲ IS စစ်သွေးကြွအဖွဲ့ခေါင်းဆောင်ကသူ့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနယ်မြေအဖြစ်ကြေညာခဲ့တာပါ။မော်စူးမြို့ကို IS တွေလက်ထက်ကလည်းပြန်လည်တည်ယူဖို့ US တက်ဖွဲ့တွေက၈လကြာထိုးစစ်ဆင်မှုတွေအချိန်မြင့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတပ်ထင်းအသစ်850ကျော်လာပြီဖြစ်တဲ့သမိုင်းဝင် Grand El Nuri Bailey ကြီးနဲ့အတူ45မီတာအမြင့်ရှိတဲ့မျောစင်ကြီးကို IS စစ်သွေးကြွတွေကဖောက်ခွဲဖျက်ဆီးပစ်လိုက်တာပါ။အမေရိကန်ဥဆုံးတဲ့နိုင်ငံတကာမျိုးပေါင်းတပ်ဖွဲ့တွေရဲ့ကြောထောက်နောက်ခံပေးမှုနောက်လေဆောင်တိုက်ခတ်မှုတွေရဲ့အကူနဲ့မြေပြင်မှာထိုးစစ်ဆင်နေကြတဲ့ IS တပ်ဖွဲ့တွေဟာမိုးဆူးမြို့အနောက်ခြမ်းက Old City အရက်ကိုစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတာပါ။အဲ့ဒီအရက်ကိုသိမ်းပြီးရင်တော့2014ခုနှစ်နှစ်လည်ကစလို IS တွေသိမ်းယူထားတဲ့မိုးဆူးမြို့ရဲ့တစ်ခုလုံးကို IS တပ်ဖွဲ့တွေကအပြေအဝပြန်လည်ထိန်းချုပ်နိုင်တော့မှာဖြစ်ပါတယ်။IS စစ်သွေးကြွအဖွဲ့ကဗလီကိုဖောက်ခွဲဖျက်ဆီးလိုက်တာဟာသူတို့အရင်နေနေပြီးဆိုတာကိုတရားဝင်ဝန်ခံလိုက်ကြတယ်လို့ယူရော့ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောပါတယ်။စစ်သွေးကြွတွေဟာတချင်ကသူတို့တည်ယူချခဲ့တဲ့ယူရော့ကတခြားမျိုးကြီးတွေကနေလဲဆုတ်ကွာထွက်ပြေးခဲ့ရပြီးဖြစ်ပါတယ်။စီးရီးယားမှာတော့သူတို့ထိချုပ်နေမျိုးတွေပို့ပြီးတော့ကြံနေသေးတာကြောင့်ရော့ကာမျိုးကိုသူတို့ပိုင်နေမျိုးဖြစ်ပြဲလဲတည်ယူနိုင်ဖို့ IS တွေအာရုံထားတိုင်နေကြပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဖ ্লাই တိုမီတာ24 kHz 1239ဖ ্লাই တိုမီတာ25 kHz 11965ဖ ্লাই တိုမီတာ32 kHz 9323ဖ ্লাই တိုမီတာ51 kHz 5885စနီတနူးနေမှာဖ ্লাই လမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။ဗစ်ရှော့ကိုလိုနီလက်အောက်ကနေတရုတ်နိုင်ငံအုပ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မဲ့ဖြစ်တရုတ်သမ္မတရှီချင်းဖြင့်ဟောင်ကောင်ကိုတောဝဲချခီးစဉ်ဒီကနေ့ပဲစတင်လိုက်ပါတယ်။ခီးစဉ်တွင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးအမျိုးသမီးကောင်းဆောင်ဖြစ်ကယ်ရီလမ်ကျန်းသက်စာချင်းဆိုမဲ့ခန်းသားကိုလည်းတရုတ်သမ္မတတက်ရောက်မှာပါ။ဟောင်ကောင်ကတော့လွန်ကျွေးကိုတင်းကျပ်ထားပြီးသမ္မတရဲ့ခီးစဉ်မတိုင်မီမှာပဲဒီမိုကရေစီလူလာတဲ့ဆန္ဒပြသူတစုကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အရင်တော့ကလူအမျိုးများပါဝင်ဆင်နွှဲလေရှိတဲ့နှစ်ပတ်လည်ချီတဲ့ပွဲအပါဝင်နောက်ထပ်ဆန္ဒပြတွေကျင်းပနိုင်ပါတယ်။ဒီဆိုရတော့တနင်္ဂနွေနေ့မျိုးနဲ့အုပ်ချုပ်နေပြီးဟောင်ကောင်မှာလူမှုလက်ခွင့်နဲ့အုပ်ချုပ်ခွင့်တွေကိုအရေးအကန့်အသတ်နဲ့ပေးရထားပေမဲ့မကြသေးရင်တော့စောင်းထုတ်ဝေသူ၅ဦးကိုဖမ်းဆီးခဲ့တာမျိုးလို့အဖြစ်ဖြစ်တဲ့ကြောင့်အုပ်ချုပ်မှုပုံစံမှာထိခိုက်လာမှာကိုစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်။တမတ်ရှိချင်းဖြစ်ကတော့တရုတ်နိုင်ငံအနေနဲ့အနာဂတ်ကိုမျှော်မှန်းလူရောင်းတဲ့တနင်္ဂနွေနေ့မျိုးအုပ်ချုပ်မှုပုံစံမှာတည်ငြိမ်ဖြစ်ဖို့လိုအပ်တဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဟောင်ကောင်ကျွန်းမှာလူလတ်စွာအုပ်ချုပ်ခွင့်ရရေးတချို့အလုပ်ရှားသူတွေလုံလောက်နေကြပြီမလဲ။တရုတ်နိုင်ငံကတရွေချာပုံမထိတ်ချုပ်လာနေတဲ့အတွက်ညွန်မန်းထားလို့ဖြစ်လာဖို့မလွယ်ဘူးလို့လည်းအကဲခတ်တွေကယူဆနေကြပါတယ်
။ Vatican Catholic ခရီးရန်ကျောင်းတော်ကအစ်မြတော်ဝယ်ရှိသူတို့ကိုလိမ်မှုဆိုင်ရာရာဇဝတ်မှုနောက်ကျောင်းတဲ့ Australia ရဲတပ်ဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကတော့ Catholic ဂိုင်းချုပ်ဆရာတော် George Pell အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့တိုင်ကြားချက်တွေအများပြားလက်ခံရရှိထားတဲ့အကြောင်းသာပြောဆိုခဲ့ပြီးတော့အသေးစိတ်ကိုတော့မပြောပါဘူး။ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့ဗန္ဒာရေးဆန်ရအကြံပေးအရာရှိချုပ်ဆရာတော်ဖဲလ်ကိုတော့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတရားရုံးမှာဒီလ18ရက်နေ့လာရောက်ထွက်ဆိုဖို့ဆင့်ခေါ်ထားပါတယ်။ဗာတီကန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့မှာအပြစ်မရှိတဲ့အကြောင်းနဲ့တိတ်ခါကြအောင်လှုပ်ချန်ဖန်တီးမှုတွေအဆက်မပြတ်ကြုံနေရတဲ့အကြောင်းပြောဆိုသွားပါတယ်။ဗာတီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ် Greg Bach ကတော့ Australia နိုင်ငံရဲ့တရားရေးစနစ်ကိုလေးစားကြောင်းပြောဆိုခဲ့တယ်လို့ပုံရိပ်မင်းကြီး Francis အနေနဲ့လည်းဆရာတော် Bell ကိုတွားခွင့်ပြုထားတဲ့အကြောင်းပြောဆိုပါရယ်။ လိမ္မူဆိုင်ရာဆွဆွဲချက်နဲ့တရားစွဲခံထားရတဲ့ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေထဲမှာတော့ဆရာတော်ဖဲဟာအစစ်အမှန်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါရဲ့ရှင
်။ယာဒီဂရုဆိုင်ရာပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားရင်လည်းစာချုပ်တိုင်းလိုင်းနာတော်မှာဖြစ်တဲ့အကြောင်းစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးဆွေးနွေးပွဲတွေမှာတိုင်ပါပဲဥရောပကောင်ဆောင်တွေပြောဆိုလိုက်ကြပါရဲ့။ပါရီသဘောတူညီချက်ကိုလိုင်းနာဖို့ G20 ဖွဲ့ဝင်ဥရောပနိုင်ငံတွေဆုံးဖြတ်ထားကြပြီးရှေ့လာမယ့်ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးသွားမယ့်အကြောင်းဂျာမနီဝန်ကြီးချုပ်အန်ကလာမာကဲကပါလီမန်မှာကျင်းပတဲ့ဆွေးနွေးပွဲပြီးမှာပဲသတင်းတော်တွေကိုပြောဆိုလိုက်တာပါ။ပြည်ထောင်စုသမ္မတအီမန်နျူအယ်မာခရွန်ကလည်းဂျာမနီဝန်ကြီးချုပ်ရဲ့သဘောထားအတိုင်းပါရီသဘောတူညီချက်ကိုဥရောပကလိုင်းနာသွားမယ့်အကြောင်းပြောဆိုသွားပါတယ်။ဒါပေမဲ့လည်းနိုင်ငံတကာနိုင်ငံကဘေးဖက်မထားဖို့ပြည်ထောင်စုသမ္မတကတိုက်တွန်းခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်ကလည်း G20 ဘက်မှာအမေရိကန်ပြည်ထောင်စုရဲ့အရေးပါမှုကိုအလေးထားပြောဆိုသွားပါတယ်။ကာဗွန်တန်းဝေးတွေကိုလျှော့ချပြီးကမ္ဘာကြီးပြုံးလွှဲလာမှုကိုရောပါလာစေဖို့ရည်ရွယ်ထားတဲ့ပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လတည်းမှာပဲကြေညာထားတာပါ။သမ္မတထွန်းကတော့သဘောတူညီချက်ကတစ်ဖက်သက်ဆန်ပြီးအမေရိကန်စီးပွားရေးကိုထိခိုက်စေလို့ကမ္ဘာကြီးပြုံးလွှဲလာတာကိုလျှော့ချဖို့လည်းအထောက်အကူမဖြစ်ဘူးဆိုပြီးပြောဆိုထားပါတယ်။ပါရီသဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းဖို့အမေရိကန်သမ္မတကပြောဆိုထားပေမဲ့ကြံကောင်းဆောင်တွေကတော့မဖြစ်နိုင်ဘူးလို့ညှင်းဆန်ထားကြပါတယ်။ဇူလိုင်လ9ရက်ကနေ10ရက်နေ့ထိဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပမဲ့ G20 ထိပ်သီးဆွေးနွေးပွဲမှာတော့ရာသီဥတုဆိုင်ရာကိစ္စရပ်တွေအပြင်တခြားကိစ္စရပ်အများပြားကိုလည်းကမ္ဘာကောင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံမှာအင်ကာနီတို့ကအစိုးရဝန်ကြီးရုံးတွေလျှက်စစ်တရားပေးဆက်ယုံတွေဗန်တွေနဲ့နိုင်ငံတကာလေဆိပ်တွေပါမကျန်နေရာများပြားကကွန်ပျူတာတွေအင်တာနက်ဆိုင်ဘာတက်ခဲ့ခင်ရတာမှာ GPS ကိုရုရှားနိုင်ငံကနောက်ွယ်ကနေလှုပ်ဆောင်ခဲ့တာလို့ယူကရိန်းအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအထွေထွေမှုအိုလက်ဆန်ဒါတက်ချီနော့ဖ်ကပုံတစ်ခုနဲ့မှပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လတုန်းကဗြိတိန်နိုင်ငံကစစ်ရုံတွေကိုပိတ်မထားပြီး ransomware လို့ခေါ်တဲ့ကွန်ပျူတာစနစ်ကိုသုံးပြီးပြန်ပေးငွေတောင်းတဲ့ cyber တိုက်ခိုက်မှုမျိုးနဲ့အလားတူပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲကမ္ဘာတဝန်းကကုမ္ပဏီတွေအများအပြား cyber တိုက်ခိုက်ခံရတာဖြစ်ပြီးတော့ဒီထက်ပြီးမှပဲ Mr. Tachinov ကအခုလိုပြောဆိုလိုက်ကြပါ Ukraine ဝန်ကြီးချုပ် Volodymyr Grossman ကလည်းဒီအခုဖြစ်ခဲ့တဲ့ cyber တိုက်ခိုက်မှုမှာဖတ်ရားလို့ခေါ်တဲ့ computer virus ကိုသုံးပြီးတော့ computer သုံးဆွဲသူတွေကို computer တွေက data အချက်လက်တွေမပြတ်စည်းခြင်းရင်ငွေပေးရမယ်လို့ဆိုပြီးချိတ်ချောက်ငွေညစ်တဲ့အရင်တုန်းကတခါမှမကြုံခဲ့ရဘူးတဲ့ဆိုးရတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်ကျွေးကျသူတချို့ကတော့တကယ်တမ်းတိုက်ခိုက်သူတွေရဲ့ရွယ်ချက်ဟာငွေညစ်ဖို့ထက်ကွန်ပျူတာတွေကအချက်လက်တွေကိုဖျက်ဆီးပစ်ဖို့အဓိကဖြစ်တယ်လို့ပြောဆိုကြပါတယ်။အင်္ဂါနေ့ကဖြစ်ရတဲ့ပတ်သက်လို့ဘယ်သူမှသူတို့လက်ချက်ဖြစ်ပြောဆိုတာမရှိသလိုတက်တေအထောက်ထားတဲ့သုံးတရားမရှိသေးပေမဲ့လို့ယူကရိန်းအရာရှိတွေကတော့အရင်ဖြစ်ခဲ့မှုတဲ့တာဒကတွေကိုထောက်ပြပြီးတဟရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောဆိုနေကြတာပါရှင
်။ယူကရိန်းနိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံရက်ကာမြို့မှာIS Islam အစိုးရအဖွဲ့ကထိ ंछ ုံနယ်စွန်းဆွေးရှုံးလာနေပေမဲ့စစ်သည်ကြအဖွဲ့ NDA ပေါ်ဥရောပလုံခြုံရေးတာဝန်ရှိသူတွေပုံမှုစိုးရိမ်လာနေကြပါတယ
်ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းလှတွေသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့ရခိုင်အရေးအချက်လက်ရှာအဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်တဲ့အကြောင်းမြန်မာအစိုးရကပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်အရေးပေါ်နိုင်ငံတကာရဲ့ဖိအားတွေညော့သွားစေဖို့ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေမရှိစေရနဲ့ဖွံ့ဖြိုးရေးတွေကိုဆောင်ရွက်သွားမှာဖြစ်ပြီးခွဲခြားဆက်ဆံမှုနဲ့အမုန်းစကားတွေတာစီရေးကိုလည်းဆောင်ရွက်သွားမယ်လို့ပြောပါတယ်။မတ်တင်ကီထိုက်ကပြောပြပေးမှာပါရှင်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းလိုက်တဲ့ရခိုင်ရေးအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကလွှတ်တော်မှာပြောဆိုပါတယ
်ကျွန်တော်တို့အနေနဲ့ဟိုဆက်ဆိုင်နေမရှင်ဆီလို့တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရန်ပြုနိုင်တော်လဲပဲကုလသမဂ္ဂရဲ့မန်ဒိတ်နဲ့ဆီလို့တဲ့လူ့ခွင့်ရေးကောင်စီအစီအခံများလူ့ခွင့်အဲ့ဒီဖွဲ့စည်းခြင်းကိုတော်လကောင်အဲ့ဒီမရှင်ကနေပြီးတော့စီရင်ခံစားပြုစုတင်သွင်းရင်ကျွန်တော်တို့အနေနဲ့ဟန်တားနိုင်တဲ့အနေအထားရှိမှာမဟုတ်ပါဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုတော့လာရောက်ခွင့်မပြုဖို့အတွက်မြန်မာတန်ရုံးတွေကိုလိုအပ်တဲ့ညွှန်ကြားမှုများပြုလုပ်ခါကာကွယ်တားဆီးသွားမှာဖြစ်ပါတယ်။သို့တော်လည်းအဲ့ဒီမစ်ရှင်ဟာမြန်မာနိုင်ငံကိုလာရောက်မလာရောက်လို့ရှိရင်မလာရောက်နိုင်လို့ရှိရင်အိန္ဒိယနိုင်ငံများကိုတွားရောက်ဆောင်တန်းပြီးတော့ဤတွင်ရှိသက်ဆိုင်သူတွေကိုဆက်သွယ်မေးမြန်းတွေဆက်သွယ်မေးမြန်းမှုတွေပြုလုပ်ပြီးတော့ပြည်စည်းချက်အစီရင်ခံစာကိုလူခွေကောင်စီကိုကျွန်တော်တို့ပြင်ပြသွားမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာပြီးခဲ့တဲ့အောက်တိုဘာလကအကြမ်းဖက်မှုတွေနောက်ပိုင်းဒေသခံတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအချက်အလက်ရှာဖွေဖို့ဖွဲ့စည်းလိုက်တဲ့နိုင်ငံတကာပညာရှင်၃ဦးပါအဖွဲ့ကကုလသမဂ္ဂမှာလာမဲ့စက်တင်ဘာလအတွင်းနှုတ်အားဖြင့်အစီရင်ခံရမှာဖြစ်တယ်လို့2018ခုနှစ်မတ်လမှာတော့အစီရင်ခံစာအပြည့်အစုံတင်သွင်းရမှာဖြစ်ပါတယ်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းတဲ့ရခိုင်ပြည်နယ်အတွင်းအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်လို့အစိုးရရဲ့အစီအစဉ်ကိုလွှတ်တော်အမှဘိုးချုပ်ကြီးဟောင်းဦးလာထေဝင်းကမေးခဲ့တာပါဒီအဖွဲ့ဖွဲ့စည်းတာဟာဆိုရင်မြန်မာနိုင်ငံကိုမထီမဲ့မြင်လောက်ရရောက်တယ်လို့လဲသူကအခုလိုပြောပါတယ်လူခွင့်ရေးကောင်စီကမေလ
第二个吧，也估计到，现在是多比罗，会不会是穿越开进哈？那么人家也多罗个，一百比罗，没得没人丢来钱，撇得多，谁没得么大，看啥了？石开一，人家的家也皮阿比哥，东边那嘛，独第二，他们那五面水乌桑的，忙到一，松在一，搞么些个，阿娘用起雷萨来看奶奶，先看啥，偷边那木个嘞，一把的路，人家在问你他那个偷边吧的，独第二，人家在问起乌脚顶啊，苦路表吧的。
เออก็ไม่ใช่ฮะพิเศษเฉพาะในดีตามยาวตัวยาวสิ่งมือพิลูกเขยเองเป็นอะไรได้ยังไงก็ตัวยาวก็ตัวยาวไปด้วยส่วนนั้นสิ่งมือเนี่ยมือพิลูกเขยพิลูกเป็นไหนมือด้วยในงานยาวอีกท่านนั้นเนี่ยไปด้วยมีนายสาวไปเก็บไปเลยสุภาพก็ไม่ใช่มะในงานนั้นก็ยุ่งจีเล็กขนาดสิ่งขนาดทุกอย่างเลยเนี่ยส่วนลูกเขยลูกเขยกองเสียในสิ่งเหล่านี้เช่นเลยชาวพุทธมีเสียงเล็กขนาดในงานนั้นก็มาพิอาเป็นมือยาวโอโมที่เอาสัวตัวเปลี่ยนสิ่งมาเก็บ
ရဲ့ credibility ဖြစ်မှုနောက်အနေထားသူရဲ့ထုတ်ပြန်တဲ့အရေးသွေးကောင်းမှုဟာအမတန်အရေးကြီးဆိုတဲ့အကြောင်းကိုလည်းထပ်လန်းတင်ပြလိုပါတယ်
။ရခိုင်ရေကုလသမဂ္ဂဘက်ကအရေးယူဆောင်ရွက်လာတာတွေကိုတန်တမာနီးလန့်နဲ့ဖြေရှင်းဆောင်ရွက်နေတဲ့တစ်ဖက်မှာလည်းရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုမရှိရအောင်ဒေသဖွံ့ဖြိုးရေးနောက်လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးလုပ်ငန်းတွေကိုအစိုးရကဆောင်ရွက်နေသလိုနိုင်ငံတွင်းကခွဲခြားဆက်ဆံမှုတွေအမုန်းစကားတွေကိုလည်းအရေးယူဆောင်ရွက်နေတယ်လို့ဒုတိယဝန်ကြီးဦးကျော်တင်ကပြောပါတယ်။
အချိန်ဒီမှာလည်းပဲမြန်မာနိုင်ငံတော်ဆိုအနေနဲ့ဒီတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကာကွယ်တားဆီးရေးအမုန်းစကားတွေတားဆီးမှုပြုလုပ်ရတဲ့လည်းကြိုးပမ်းဆောင်ရွက်လည်းရှိပါတယ်။ဒါပြင်ကျွန်တော်တို့ကလူခွင့်ရေးချိုးဖောက်မှုတွေရှိကြောင်းတက်တည်ခံအထောက်ထားခံလည်မှုရှိလို့ရှိရင်လည်းဥရီနဲ့အညီလိုအပ်တဲ့အရေးယူမှုများပြုလုပ်သွားရန်လိုအပ်မှာဖြစ်ပါတယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်တွင်အချက်အလက်ရှာအဖွဲ့ဖွဲ့စည်းရေးအဓိကတွန်းအားပေးခဲ့တဲ့ဥရောပသမဂ္ဂအပါအဝင်ဥရောပနိုင်ငံတွေကိုလည်းပြီးခဲ့တဲ့လပိုင်းရက်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တွားရောက်ခဲ့ပြီးကုလကဖွဲ့စည်းတဲ့အဖွဲ့ကိုလက်မခံနိုင်တဲ့အကြောင်းရင်းနဲ့ရခိုင်ပြည်နယ်တင်းမာမှုကိုမြန်မာအစိုးရဘက်ကဖြေရှင်းဆောင်ရွက်နေတာဒီကိုရှင်းလင်းပြောဆိုခဲ့တယ်လို့လည်းဒုတိယဝန်ကြီးကလွှတ်တော်မှာပြောပါတယ်။ရခိုင်ပြည်နယ်ရဲ့အရေးကိစ္စတွေပိုပြီးတော့ရှုပ်ထွေးလာနိုင်တာကြောင့်ကုလသမဂ္ဂရဲ့အချက်အလက်ရှာအဖွဲ့ကိုလက်သင့်မခံတဲ့အကြောင်းလဲမြန်မာအစိုးရဘက်ကအခိုင်အမာပြောဆိုသွားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။မြန်မာနိုင်ငံတဝက်မှာကလေးငယ်တွေကိုအလုတ်စေခိုင်းနေတာတွေနေရာနဲ့မှတွေ့နေရပြီးအဲ့ဒီကလေးတွေဟာမိသားစုကိုထောက်ပံ့ကူညီဖို့ပညာမသင်နိုင်ပဲအလုတ်တွေလုပ်နေကြရပါတယ်။ဒါပေမဲ့ပုဂ္ဂလိကအလှူရှင်တွေရဲ့ရန်ပုံငွေနဲ့မတီးပေးထားတဲ့ပညာရေးစီစဉ်ကြောင်းအဲ့ဒီထဲကကလေးတချို့စာသင်ခန်းတွေကိုပြန်ပြီးတော့ပညာသင်နိုင်ကြပြီဖြစ်တဲ့အကြောင်း VOA သတင်းတောက် Dave Grandban သတင်းပေးပို့ထားပါတယ်။ကိုရနိုင်ကပြောပြပေးမှာပါရှင်။
သောကူတို့နေတူပါလောက်ရတဲ့အလုတ်ကတော့တပြက်စီးလဲတာပကံစီးတာနဲ့သပွဲကုန်တန်ရှင်းလုတ်တဲ့အလုတ်ဖြစ်ပါတယ်။သူကအသက်15နှစ်ရှိပြီးတော့တနေ့ကို17နာရီလုတ်လို့ရပြီးတော့နှစ်ပတ်မှာတစ်ခါတရက်နှားကွင်းရပါတယ်။ဒါပေမဲ့တစ်လလုံးလုတ်မှအမေရိကန်ဒေါ်လာ60လောက်ပဲရတာလို့သောကူတို့ကပြောပါတယ
်။ I go to work because my family needs
သောကူတို့ဟာနှစ်တန်းအထိပဲအတန်းပညာသင်ကြားဖို့ပြီးတော့ရန်ကုန်ကနေ7နာရီလောက်ဝေးတဲ့ရွာကနေအလုတ်လာလုတ်တာဖြစ်ပါတယ်။သူအဖေနဲ့အမေကနေသားလူသမားတွေဖြစ်ပြီးတော့သူတို့ညီကိုမောင်နှမ9ယောက်ကိုကျွေးဖို့အတွက်ရုန်းကန်ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံတဝန်းသူ့လိုအခြေအနေမျိုးတွေကိုရင်ဆိုင်ရတဲ့သူတွေအများကြီးရှိပြီးကလေး9ယောက်မှာတစ်ယောက်ကမိသားစုကိုထောက်ပံ့နိုင်ဖို့အတွက်ကြောင်းထွက်ပြီးတော့အလုပ်လုပ်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဥပဒေအရအသက်14နှစ်အောက်လူငယ်တွေကိုအလုပ်လုပ်ခွင့်တားမြစ်ထားပြီးတော့16နှစ်အောက်လူငယ်တွေအနေနဲ့လည်းနိုင်ငံပိုင်းသာလုပ်ခွင့်ရှိတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေတိုင်းအရေးယူဆောင်ရွက်မှုအပိုင်းမှာတော့အားနည်းနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါမဲ့လေဒီလိုကြောင်းဆက်မတက်နိုင်တော့တဲ့ကလေးငယ်တွေကိုစာသင်ခန်းတွေကိုပြန်ပြီးတော့ခေါ်ဆောင်ပေးမဲ့အစီအစဉ်တွေအခုကမှရှိလာပြီဖြစ်ပါတယ်။ဒါကတော့မိုင်မီလို့ခေါ်တဲ့မြန်မာရွေးရှားပညာရေးစီမံကိန်းဖြစ်ပြီးတော့အိမ်မှာတော့အင်္ဂလိပ်စာသင်ချာအပြင်တပ်မွေးမှုပညာတွေဖြစ်တဲ့ဟိုတယ်နဲ့ခီးသွွားဝန်ဆောင်မှုပညာရဲ့အချုပ်ပညာရဲ့တွေလည်းပါဝင်ပါတယ်။မိုင်မီစီမံကိန်းကိုစတင်တည်ထောင်သူတူလည်းဖြစ်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့တင်အေးဟာဒီဟာ ဒီမနက်ရန်ကနေအမေရိကန်ပြည်ထောင်စုကို1989ခုနှစ်ကနေပြောင်းလာသူဖြစ်ပါတယ
် When I came back to this country in 2012 and 13I started to notice
မနက်ကနောက်ဆက်နေ2013ကျွန်တော်ပြန်လာတော့ကလူငယ်တော်များစာတင်ကျောင်းတွေမှာရှိနေပဲအဖေဆန်တွေနဲ့စားတောက်ဆန်တွေမှာအလုပ်လုပ်နေကြတာကိုကျွန်တော်စသတိထားမိပြီးအဲ့ဒီကနေဒီလိုလှုပ်ဖြစ်ခဲ့တာ
ပါ What is your favorite animal
The goal သူတို့ရဲ့ရည်ရွယ်ချက်ကတော့ဒီလဖဲ့ဆန်ကအလုပ်သမားတွေသူတို့ဘဝတစ်လျှောက်လုံးပတ်စံသိမ့်မရတဲ့ဒီလိုအလုပ်တွေမှာပဲနေနေတာမျိုးမဖြစ်အောင်လိုအပ်တဲ့ပညာနဲ့ကျွမ်းကျင်မှုတွေပေးသွားဖို့ဖြစ်ပါတယ်မိုင်မီအဖွဲ့ကနော်အေးနိုင်ဟာအချုပ်ပညာသင်ကြားခဲ့ပြီးတော့သူဟာအခုဆိုရင်အချုပ်ဆိုင်တစ်ခုမှာအလုပ်လုပ်နေပြီးသူ့ရဲ့ဝင်ငွေကလည်းလဖက်ဆိုင်မှာထက်နှစ်ဆလောက်ပိုရတယ်လို့ပြောပါတယ
်။ဟုတ်တယ်။တင်းရွာကိုတိုးတက်လာတယ်။
Program improved my life a lot.
တိုးတက်စေပါတယ်
။လူရှင်တွေမှတည်တဲ့လူငွေတစ်နှစ်ကိုအမေရိကန်ဒေါ်လာ2သိန်းနဲ့နိုင်ငံတော်ကလဖက်ဆိုင်35ဆိုင်မှာရှိတဲ့အလုပ်သမား900လောက်ကိုတပတ်ကို3ချိန်ပညာသင်ကြားပေးတယ်လို့ပြောပါတယ်။ဒါဟာမြန်မာနိုင်ငံတော်ရှိတဲ့ကလေးလူသားတသန်းကျော်နဲ့ရှင်လိုက်ရင်တော့နည်းငယ်များသာဖြစ်ပါတယ်။သောကူတို့ကတော့တနေ့မှသူကိုယ်ပိုင်လုပ်ငန်းတစ်ခုကိုတည်ထောင်ဖို့အတွက်အိမ်မက်တွေရှိနေပြီးတော့အခုလိုအခွင့်အရေးရတဲ့အတွက်ခံကောင်းကြောင်းသူပါဝင်သူနဲ့အတူလုပ်နေတဲ့သူတွေရဲ့အနာဂတ်တွေလည်းအခုဆိုရင်မျှော်လင့်ချက်ရှိလာနေပြီလို့ပြောပါရယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးပဲကိုအလှည့်ပေးကြပါတယ်ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားဆိုင်ရာဥပဒေသေးထွက်လာပြီးတဲ့နောက်အဖမ်းဆီးတွေဇက်တိုက်ရှိလာနေတဲ့အတွက်အခုဇွန်လ29ရက်နေ့အထိတပ်ဆိုင်ရာလူဝင်မှုကြီးကြပ်ရေးရုံးတွေမှာနေရပ်ပြန်လို့ကြောင်းအကြောင်းကြားလာကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေ3000ဝန်းကျင်ရှိလာပါတယ်ဒါဟာတရားဝင်အသိပေးပြီးပြန်ကြတဲ့သူတွေဖြစ်ပြီးအဖမ်းဆီးခံရတာနဲ့တောတောင်တွေထဲကိုတင်းရှောင်နေတဲ့သူတွေလည်းရှိပါတယ်မြန်မာတရုံဘက်ကတော့ထိုင်းဆွေရနဲ့ညှိနှိုင်းဆွေးနွေးဖို့ရှိတဲ့အကြောင်းပြောပေမဲ့တိမ့်နဲ့ချီပြီးရှိနေတဲ့ထိုင်းနိုင်ငံတွင်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေနေရရင်ပြန်ဖို့မလွယ်သေးတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာနိုင်ငံသားအလုပ်သမားတွေအလုပ်ရှင်တွေအတွက်ပုံမတင်းကျပ်တဲ့ဥပဒေတွေထွက်လာပြီးတဲ့နောက်မှာတော့အဖမ်းအဆီးတွေဇက်တိုက်လုပ်လာတာပါ။မြန်မာတရုံဘက်ကလည်းထောက်ထားမရှိသူတွေနေရပြန်ကြပါလို့အသိပေးခဲ့ပြီးတဲ့နောက်မှာတော့နေရမှာပြန်လဲတိမ်းဆောင်နေထိုင်နိုင်တဲ့ငွေကြေးအနည်းငယ်ရှိသူအလုပ်သမားတချို့ကတော့နေရပြန်ဖို့အတွက်လဝကရုံးမှာသတင်းပေးပို့ပြီးဆိုင်ရွက်စာတမ်းတွေထုတ်ယူပြီးနေရပြန်ကြတာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နေရပြန်ဖို့လုပ်ကြသူလူဦးရေ3000လောက်ရှိတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။လုံနေရမတူ၊ဥပမေမတူတဲ့လူကပိုများတယ်လို့ဖြစ်နေတယ်။ထောက်ထားမှန်ကန်ပြည့်စုံတဲ့လူထက်စားရင်အဲ့လိုလူကပိုများတယ်ပြန်နေကွာကိုကကိုပြန်ရင်လည်းဘောပါမင်းမစုံတော့ပြန်ကိုအခက်နေတယ်အဲ့တော့ဒီကြောမောင်းယုံဆိုတိုင်းလောက်ကယုံပါရင်ကလေးရှိတယ်ပတ်စံ2500လို့2800လို့3000လို့စားစားပွဲစားနဲ့ချိတ်ပြီးတော့ပေးပြန်နေဆိုရင်လမ်းမှာလဲခန်းခံရတော့အခုဒီနေ့စီးရင်ကတော့2300ခု3000လို့ပြန်နေမှာစနေပိုက်စိတ်တိုက်ရှာဖွေဆန်းရှိနေတာဆိုနေ့နေ့လက်ခံနေတော့ငါတို့လည်းမိမှာပဲမိမဲ့တူတူတော့တို့ရင်ဆုံးပြန်ပြီးတော့ဘာကြီးခဏပြန်ရှောင်နေလိုက်တာကောင်းတယ်ဆိုတဲ့သဘောနဲ့လူတွေကစိတ်တက်ကြပြီးတော့လုပ်ငန်းကိုနေဆုံးလုပ်ပြီးတော့ပြန်ရတာ
တကယ်တော့ထိုင်းနိုင်ငံမှာအခုအဖမ်းအဆီးတွေကြောင့်နေရက်ကိုတင်းချီတောင်းချီပြန်ဖို့ဆိုတာကတော့ဖြစ်နိုင်ဖို့မလဲကူပါဘူးထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်သမားကတန်းနဲ့ချီပြီးရှိနေတာပါနေရက်ပြန်ဖို့လည်းမလွယ်ကူကြပါဘူးနေရက်မှာအိနေမြေတွေပေါန့်နှံပြီးပွဲစားတွေကိုငွေပေးပြီးလာကြသူတွေများပါတယ်မြန်မာပြည်ထဲမှာအလုပ်ကင်ရှာဖွေဖို့အခက်အခဲတွေရှိတာကြောင့်မိသားစုစောင့်ဝတ်နေရေးအတွက်လာပြီးတော့အလုပ်ကင်ကြသူတွေအဖို့ကတော့အခုအဖမ်းအဆီးတွေကြောင့်ဒုက္ခတွေပိုရောက်သွားစေတာပါနောက်ဆက်တွဲဖြစ်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့လည်းဆက်ပြောပြပါမယ်
။အဲဒီုံနဲ့မပြီးဘူးမပြီးဘူးမှာနောက်ဆက်တွဲရတဲ့အရာဗမာပြည်မှာလည်းခက်ခဲတွေဖြစ်မယ်။နောက်ဆုံးဒီကပုံမှန်မိသားစုထောက်ပံ့နေတဲ့လူတွေလည်းထောက်ပံ့မှုတွေရပ်ဆိုင်းသွားနိုင်တယ်။အဲဒီတော့ထိုင်းစိုးရဘက်ကလည်းဒီအလုပ်ရှင်တွေကပြဿနာဖြစ်လာနိုင်တယ်။နောက်ပိုင်းအလုပ်သမားရှားပါမှုကိုကြုံတွေ့နိုင်တဲ့အနေအထားမှာရှိတယ်ပေါ့။
ထိုင်းရောက်မြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာအလုပ်သမားတန်အရာရှိဦးအောင်ခင်မင်းကတော့အခုလိုပြောသွားပါတယ်
မြန်မာတန်ရုံးဘက်ကဘယ်လိုများလို့ဆောင်ပေးဖို့လဲရှိရဆိုတော့အခုရန်ကုန်မြို့မှာထိုင်းမြန်မာအီဝင်လုပ်နေပါတယ်เนาะဟုတ်
ဟုတ်ကဲ့ဆက
်ဆက်ပြီးတော့သူတို့ထိုင်းလူကြီးရေးဆင်းနေပြီးတော့ဟုတ်လားဟိုကဖြစ်ဖို့ရှိမှာပေါ့เนาะဟုတ်ကဲ
့ဒီလိုသမားတန်းနဲ့ချီပြီးရှိနေတယ်တရားမဝင်တဲ့လူကလည်းအများကြီးဖြစ်နေတယ်ဆိုတော့ဒီဖမ်းဆီးရုံနဲ့ဟိုနေရာပြန်ပါလို့ပြောရုံနဲ့ဖြစ်နိုင်ပါမှာရှင့်
အဲ့တော့သူထိုင်းဘက်ကစဉ်းစားရမယ်ကိစ္စပါဗျဟုတ်နော
်ဒီလိုအဖမ်းခံရတဲ့အခါမှာတရားရုံးတင်စစ်ဆေးဒဏ်ငွေရိုက်နေရပြန်ပို့တော့လေမြန်မာနိုင်ငံဘက်ကနေဆက်စစ်ဆေးဂိတ်တွေကနေငွေကြေးတောင်းခံတဲ့ပြဿနာတွေကလည်းစေစုနဲ့နှစ်စုညီပါရှိသည့်တိုင်အောင်မဖြေရှင်းပေးနိုင်သေးပါဘူးဒီလိုအခြေအနေတွေဖြစ်နေပေမဲ့လည်းတစ်ခါဖမ်းနိုင်ငွေကုန်ပြီးနောက်တစ်ချိန်နဲ့ထိုင်းထဲကိုပဲပြန်ဝင်လာနေတာကြောင့်ထိုင်းမှာအဖမ်းဆီးတွေများနေပေမဲ့လည်းထိုင်းရောက်မြန်မာလူသမားတွေရဲ့ပြဿနာကရှင်းလင်းဖို့အတွက်ကတော့ခက်ခဲနေဦးမှာဖြစ်ပါရဲ့ရှင်
မအေးအေးမှာပြပြသွားတာပါရှင်ဖီယိုရဲ့မြန်မာဘက်ရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်DVB ရုပ်တန်လိုင်းကနေပြီးနေ့စဉ်ည6:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေတာဖီယိုရဲ့အရှက်ဆက်7ကပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမိမြန်ကန်တွေနဲ့သတင်းပတ်စင်ကန်တာ
My son Joshua was 18 years old, and in November of 2010, he was.
This killer had been deported four times. He had 15-year rap sheet.
My daughter Christy Sue Pina, she was
ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကနိုင်ငံသားရာဇဝတ်သားတွေကိုရှင်းပြဖို့လူဝင်မှုရေးကျူးလွန်မှုတွေစင်ငန်းနှစ်ချက်ရာဇဝတ်ကြောင့်လောက်ခံရှိခဲ့ပါတယ်။ဘူချနော်တိလာရတာကတော့ကျွန်တော်သားကိုသူပြစ်တတ်တာမှာတုံးခဲ့တဲ့နက္ခအခင်းဖြစ်ခင်တရင်နှစ်ပတ်ကမှာခိုးယူခဲ့တာပါ။ပျော်ပျော်ကြီးကိုပြစ်ခတ်ခဲ့တာပါဗျာ။
My daughter Christy Sue Pina, she was murdered.
Bad people, and we've gotten many of them out already. You know, we're pretty much at the 50% mark.
You know, we've gotten many of them out already. You know, we're pretty much at the 50% mark. You know, we've gotten many of them out already. You know, we're pretty much at the
50% mark. You know, we've gotten many of them out already. You know, we're pretty much at the 50% mark. You know, we've gotten many of them out already. ဒါဟာကွဲပြားတဲ့ခွဲခြားတဲ့မူဝါဒအခြေခံဥပဒေနဲ့မညီဘူးအမေရိကန်စီးပွားရေးအတွက်မကောင်းဘူးလို့ဆိုကြပါတယ
် Together we are going to go into this court and tell the judge that this law is discriminatory and we reject that
ဒီတရားရုံးကိုကျမတို့အထူးကလာပြီးဒီဥပဒေဟာခွဲခြားဆက်ဆံတယ်ကျမတို့လက်မခံဘူးဒီဥပဒေဟာကျမတို့လူမှုအတိုင်းအတာတွေဘေးကင်းလုံခြုံမှုအားနည်းစေတယ်ကျမတို့လက်မခံဘူးဒီဥပဒေဟာကျမတို့မိသားစုတွေကိုတကွဲတပြားဖြစ်စေမယ်ဒါကိုကျမတို့လက်မခံဘူးဆိုတာတရားသူကြီးကိုပြောကြပါမယ
်လူဝင်မှုနဲ့အကောက်ခွန်ဌာန ICE ရဲ့ညွှန်ကြားရေးမှူး Thomas Holman ကတော့ဘယ်လိုတရားမဝင်နေထိုင်သူမှအမေရိကန်နိုင်ငံထဲမှာအေးဆေးသက်သာရှိမနေသင့်ဘူးလို့ဗိုလ်ဒူးနေကသတင်းတောက်တွေကိုပြောပါတယ
် We got to dispel this notion that you can violate the laws of this country
ဒီနိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်ပြီးပေါအောင်နေပြီးတော့ဒါက okay တယ်ဆိုတဲ့အမြင်ကိုကျွန်တော်တို့ခြေဖျက်ရပါမယ
်အမေရိကန်တဲ့ကိုမူရစေဝါတွေခိုးသွင်းဖို့လူသစ်စုဖို့နဲ့အမေရိကန်လူမျိုးကိုဒုက္ခပေးဖို့လူစိုးကိုင်းတွေအတုံးချနေတဲ့အားနည်းချက်တွေကိုဖယ်ရှားနိုင်အောင်ပိုပြင်းထန်တဲ့လူဝင်မှုဥပဒေတွေကိုလိုအပ်တယ်လို့ထရမ့်အစိုးရအဖွဲ့ကတော့ပြောနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် BOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ29ရက်ကြာတာပတိနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ဒီညပိုင်းနှာစင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်ရင်သတင်းလာကဏ္ဍမှာနှာစင်ရမှာက
ဒီတော့တင်းသမားတွေအားလုံးကဒီ66ကားကြီးဆိုလည်းအိဆက်တွေပုံမှန်နဲ့ကိုပဲသူရဲ့ဆွတ်ဆွဲချက်တွေနဲ့ပဲအမြဲတမ်းဟိုကရေးယူခံရတဲ့
သတင်းသွားယူတဲ့သတင်းတောက်တွေကိုမတရားတဲ့နဲ့ဆက်နွယ်မှု18နှစ်မြင်းဆောင်တင့်တဲ့တရားဆွဲဆိုတဲ့အမှုတွေနဲ့အတူတခြားတိုင်းသားဒေသအသီးသီးကသတင်းအစုံလင်ကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့ကရင်အနန္တအနန္တာဒါမှမဟုတ်သွားပုံနဲ့အနန္တာအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကရင်နဲ့အနန္တာကြောင့်ဆေးရုံဆေးကန်လာပြတဲ့သူတွေများလာနေတယ်လို့သွားကျန်းမာရေးပညာရှင်တွေကဆိုပါတယ်ကရင်နဲ့နိုင်ရတဲ့အကြောင်းရင်းကဘာလဲဒါကိုဘလို့ကကွယ်ကုသနိုင်ပါသလဲဆိုတဲ့အကြောင်းမြန်မာနိုင်ငံသွားဖက်ဆိုင်ရာဆရာဝန်အသင်းအထွေထွေတွင်ရေးမှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တာတာမြင့်ထင်ခင်ဗျာကျွန်တော်တို့ဒီသွားဖို့နဲ့ဒါမှမဟုတ်ဆိုတဲ့ဒီကတွင်းနဲ့အနန္တပေါ့ကျွန်တော်တို့တော်တော်များများမှဖြစ်လေးရှိကြတယ်ကျုံလေးရှိကြတယ်ပေါ့ဆရာเนาะအဲ့ဒီခါကျတော့ဆရာတို့စီမော်ဒီခြေကမှလာပြတဲ့အနေထားဘယ်လိုရှိလဲဆရာ
ခုနောက်ပိုင်းမှာတော့တော်တော်များများကဒါကို consciously ဖြစ်လေဖြစ်လေကြပါတယ်society မှာလည်းဒါကို socially ဆက်ဆံရတဲ့ညားတဲ့ခါကျတော့ဒါကိုကိုကိုကိုသတိထားမိသလိုသူများအနေကြံပြောလို့သိရတာမျိုးတွေလည်းရှိကြတဲ့ခါကျတော့တော်ရင်ရတော့အခုဒါကိုသတိထားပြီးတော့ပြကြတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလူမျိုးဒီကတွင်းနဲ့ပုံမှန်နေနေတာမျိုးဟာဘာကြောင့်အဓိကဖြစ်ရလဲဆရာ
။သွားရင်မကောင်းတာအဖုံးနေမကောင်းတာဒီနှစ်ခုကိုတော့အဓိကကျွန်တော်တို့ပြောရမှာပေါ့နော်ကတွင်းနဲ့မှာဆိုရင်တော့အဲ့တော့သွားရင်မကောင်းလို့အစာကျွင်းအစာကျန်တာမျိုးဖြစ်နေတာမျိုးရှိသလိုကျွန်တော်တို့တဖုံးရောဂါပေါ့နော်ဒီစားရည်ရတဲ့ဘောရကဖြစ်တာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်ခြားအကြောင်းကြောင့်လို့ခေါ်တော့ကြောက်ဒီပိုင်းရှိတဲ့ဘောရကဖြစ်တာရှိရင်ဖြစ်ရင်ဖြစ်မယ်ဘောရကကြောင့်လို့ဖြစ်တဲ့အခါကျတော့အဲ့မှာ bacteria ကိုယ်ကြီးစုစည်းမိပြီးတော့အဲ့ရန်ပြီးတော့အနံ့သက်ထွက်တာမျိုးတွေရှိကြတာများပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုတွေဖြစ်ရခြင်းအကြောင်းကိုကျွန်တော်သိထားတဲ့အတွက်ကာကွယ်နိုင်တဲ့နေရာရောဆရာ
ကာကွယ်နိုင်မယ့်နေရာကတော့ခုနကကျွန်တော်ပြောသလိုအစာကျွင်းစာရန်ချန်နယ်ဆိုတာကတော့သွားနေမှာပူစားရဲ့ပေါက်တွေဖြစ်ရှိလို့ဖြစ်ရင်ဖြစ်မယ်ဒါမို့သွားရဲ့အနေထားတွေကြောင့်ပေါ့နော်သွားရီထတ်တာမျိုးဖြစ်ရင်ဖြစ်မယ်အစာထုတ်ရတာခက်ခဲတာမျိုးပေါ့နော်စားပြီးတဲ့အခါမှာအစာလွယ်လွယ်ကူကူနဲ့ပစတဲ့မှာကျန်ရင်ခက်ပြီးတော့ထုတ်ရတဲ့အခါမှာလည်းခက်ခဲတာမျိုးဖြစ်ခဲ့ရင်တော့ကိုယ်ပစတဲ့မှာအစာကြာကြာလေးကျန်ရင်ခက်မယ်ဆိုရင်တိမ်မကောင်းဘူးပေါ့နော်ဟိုအဲ့လိုဖြစ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီပူစားတာတွေကိုပူစားရဲ့ပေါက်တွေမရှိအောင်သွားပြန်ဖားတာလို့အတူတူအရိတ်ထက်တဲ့ခါမှာသွားရည်ကိုညီအောင်ပြန်ညှိပေးတာလို့ဒါမျိုးတွေသက်ရှင်လောက်ရတာလွယ်ကောင်းအောင်ပေါ့နော်။သွားညီရဲ့ဆိုသက်ရှင်လောက်ရတာပုံပြလို့လူဖြစ်တာဟုတ်။နောက်တစ်ခုကတော့ခုနကပြောတဲ့သဖုံယောဂါပေါ့။သဖုံယောဂါဆိုတာကတော့သွားတိုက်တဲ့ခါမှာညစ်နေမှမှနာမျိုးဖြစ်လို့ရှိရင်သွားရည်မှာအစာရေးကျန်မယ်။ကျန်တဲ့ခါများလာကျန်လာတဲ့ခါကျတော့ကျွန်တော်ကြောက်ကြေတာမျိုးတွေဖြစ်တတ်တာပေါ့နော်။အဲ့လိုကြောက်ကြေတာမျိုးတွေဖြစ်ခဲ့လို့ရှိရင်ဒီကြောက်ကြေနဲ့ဆက်ဆက်နေတဲ့ဒီသဖုံတွေမှာအရင်ကသဖုံယောဂါနာမျိုးဖြစ်တတ်ပါတယ်။ဆိုဒီလိုသဖုံးရောင်နာမျိုးကြီးဖြစ်နေခဲ့မယ်ဆိုလို့ရှိရင်လေကိုခရင်နာငါးရာအများကြီးဖြစ်နေမှာပါပဲခင်ဗျာအဲ့တော့အဲ့လိုမျိုးချုပ်လူနိုင်လာပြတဲ့ခါကျတော့ကျွန်တော်တို့ကဒီကြောက်တွေချစ်ထုတ်ပြီးတန်ရှင်းလို့ရတာမျိုးကြီးသဖုံးရောင်နာတွေကြာသွားအောင်ပေါ့နော်အဲ့လိုလေးလုပ်ပြရတာရှိပါတယ်နောက်တစ်ခုကဒီသဖုံးရောင်နာတွေကြောက်သွားအောင်သုံးတဲ့ mouthwash တွေပါရရှိပါတယ
်ဟုတ်ကဲ့ဆရာဒီပလုတ်ချင်းနဲ့အရေးပေါ်ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့ဒီပလုတ်ချင်းနဲ့ဆေးရည်ပေါ့နော်ဖက်ရှင်ရေးလုပ်ပြီးကြနဲ့ဒီမော်ဒယ်ရှင်ဆက်ပြီးတော့ဆက်သုံးခိုင်းတဲ့ခါမှာဒီသဖုံးရောင်နာတွေကျသွားတဲ့ခါမှာဒီကရင်းနဲ့နန္ဒာတွေတက်တာတော့ပါတယ
်ဟုတ်ကဲ့ဆရာဒီသဖုံးယောဂါတွေမှာဆရာကပြောတဲ့ဒီအစာကျန်ပြီးတော့ဒီဘက်တီးရီးယားတွေဖြစ်တာကြောက်ထေတာအပြင်တခြားရောဆရာဒီကရင်းနဲ့နန္ဒာဖြစ်စေတာရှိသေးလား
နောက်တစ်ခုဆိုရင်တော့ကျွန်တော်တို့ချို့ကဒီတန်ရှင်းဆိုတဲ့နေရာမှာသွားရတန်ရှင်းရှိဖို့လိုတယ်သဖုံးတွေရောင်းနိုင်တတ်တာကိုသဖုံးတွေတန်ရှင်းနေဖို့လိုတယ်နောက်တစ်ခုကရှာကိုလည်းကျွန်တော်တို့တန်ရှင်းလုပ်ဖို့လိုပါတယ်ခင်ဗျသူတို့မင်းများတော့သွားတိုက်တာတိုက်ကြပါရဲ့တဖုံးလေးလေးဒီအောင်သရှင်ရေးလုပ်ကြတယ်ဒါပေမဲ့ရှာဦးသူကြတော့သရှင်ရေးလုပ်ဖို့ဆိုလို့ဆိုတော့လိုမလားမလိုဘူးလားဆိုတော့သိပြီးတော့မသိကြတဲ့ခါကျတော့ရှာမှလည်းကျွန်တော်တို့ကပကြီးရ ကိုအောင်းနေတဲ့ညံပြီးရှိတဲ့ခါကျတော့အဲ့ဒါကြောင့်မူလေပရိနာနာနာလည်းဖြစ်တာပါလိမ့်ခင်ဗျအဲ့တော့ရှာကိုလည်းအထူးသဖြင့်တက်ရှင်းလုပ်လို့ရတဲ့ operator တွေပါရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်တဲ့ရှာရရပဲပေါ့ဆရာနော်ဟိုတက်တာပဲနဲ့ကုသမှုလုပ်ရတဲ့နေထိုင်မျိုးတွေရောရှိလားဆရာကြီး
ရှိပါတယ်ခင်ဗျခုနကလိုပေါ့နော်ဒီအစာညက်လို့ပူစားလို့ဖြစ်တဲ့မျိုးဆိုရင်တော့ပူစားတဲ့အပေါက်တွေကိုပြန်ဖာပေးတာမျိုးအစာတွေလူလကူကြတယ်မှကြံရင်မနေအောင်ဘလို့ကျင်းတဲ့တန်တွေပဲတန်ရှင်းသွားအောင်သွားတိုက်ရင်လည်းလူလကူလေးတန်ရှင်းသွားအောင်ကျွန်တော်တို့ကဒီသွားဖာတာမျိုးတွေပြန်လုပ်ပေးရတယ်မျိုးရှိပါတယ်အဲခုနလိုသွားမမီလို့သွားတိုက်ရတာခက်ခဲလို့သွားလို့သွားကြတယ်မှအစာတွေကျန်တယ်များရင်လေဒီသွားမမီရဲ့ဥစားတွေကျွန်တော်သွားညှိပြီးတော့ကုစားပေးတာမျိုးလည်းရှိပါတယ်နောက်တစ်ခါအဖြစ်များဆုံးကတော့ဒီသဖုံယောဂါပေါ့နော်ဒီကြောက်ကြောက်လို့ဖြစ်တယ်ဆိုရင်တော့ကုသမှုတွေနဲ့ကျွန်တော်ဒီကြောက်တွေကိုပုံမှန်ဟိုချက်ထုတ်ပြီးတော့တန်ရှင်းရေးထုတ်ပြရမျိုးရှိပါတယ်အဲ့ဒါတော့အများဆုံးဖြစ်တော့6လတစ်ချိန်လောက်မှာအနည်းဆုံးတော့ဒီကိုတစ်ချိန်လောက်ပေါ့နော်ပုံမှန်တန်ရှင်းရေးလုပ်နေမယ်ဆိုတော့အဲ့ဒီ course ကတော့ဖြစ်ဖို့နေဒီနေပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်တစ်ခါကျတော့ဒီလူနာကိုယ်တိုင်ရောဆရာကြီးဒီကလေးနဲ့မနေအောင်ဘုရားအစာတွေမချက်အောင်ပေါ့နော်အဘိုးရစလေဒီသဘောယောဂါတွေမဖြစ်အောင်ဒီသွားတက်ရှင်ရုပ်တည်နေမှာအဓိကမျိုးဆိုင်တင်တာရှိ
လားလူနာအနေနဲ့ကတော့ဒီစနေဆုံးနဲ့မှန်နေသွားတိုင်းပြီးပေါ့ဒီဟာကိုအဓိကညမဲ့မှာအဓိကမအိတ်ခင်မှာတိုက်ဖို့လိုတယ်သူတို့မနေ့ကကျွန်တော်တို့ breakfast စားပြီးရဲ့အချိန်မှာလည်းတစ်ချိန်အနည်းဆုံးပေါ့အဲ့တော့တရက်မှာနှစ်ချိန်အဲ့ဒီအချိန်ကတော့မဖြစ်မနေဘူးသွားတိုက်တာလေးလုပ်ပြီးဖို့လိုပါလိမ့်မယ်အဲဒီကြားထဲမှာကြားမှာ lunch ရောပြီးရဲ့ခါမှာတိုက်တယ်ဆိုရင်လည်းဒါပြဿနာမရှိပါဘူးခင်ဗျစားပြီးတဲ့အချိန်မှာတော့ကိုယ်ကလေးနဲ့မှတန်ရှင်းမှုဆိုတာကတော့စားပြီးတဲ့သွားတိုက်တာကတော့လုံမယ်ဆိုလည်းလုံလို့ရပါတယ်နောက်တစ်ခုကတော့ဒီသွားပုတ်ကျိုးလို့ခေါ်တဲ့ tender frost ပေါ့နော်ဒါကိုသုံးတာလည်းအဓိကလိုပါတယ်အာသွားတိုက်တိုင်းနဲ့တခါလေကျတော့ချိုးနေရတယ်မှာလုံဝတန်ရှင်းတော့တာမဟုတ်တဲ့ခါကျတော့ frost ကိုလည်းသုံးဖို့ကကျွန်တော်တို့အကြံဉာဏ်ပေးရပါတယ်ခင်ဗျအဲဒီကြားထဲမှာအနံ့တည်းတင်တဲ့ပစ္စည်းမှာပို့ပြီးတော့တန်ရှင်းခြင်းရတော့ခုနပလုတ်ခြင်းနဲ့စီလေးမောင်းစောရှိကိုဆက်ပြီးတော့သုံးဖို့ကျွန်တော်တို့ကညွှန်ကြားပေးပါတယ
်ဟုတ်ကဲ့ဆရာဒီသွားပုတ်ကျိုးတိုက်ပုံတိုင်းလေးရောနည်းနည်းလေးရှင်းပြပေးလို့ရမှာ
သူကတော့အဓိကကဒီသွားနှောင်းချားလေးကိုဒီသွားရဲ့အပေါ်မျက်နှာပြင်ကိုဝါးရဲ့မျက်နှာနဲ့ပြီးတော့ဆွဲချထည့်ပြီးတဲ့ခါကျတော့မှပြီးလိုက်ပြန်ပြီးပြန်ဆွဲတဲ့အနေထားပေါ့နော်အရင်ကတော့သွားပုတ်ကျိုးကအခွေလိုက်လာတာမျိုးတွေများပါတယ်အဲ့တော့ကျွန်တော်ကညာဘက်လက်မျိုးမှာပတ်ပြီးတော့ဆွဲပြီးတော့ထည့်ရတာမျိုးရှိပါတယ်အခုနောက်ပိုင်းကျတော့နည်းနည်းလေးပို့ပြီးလွယ်ကူလာအောင်အဲသွားချထူးတဲ့အတန်လိုဟာမျိုးတွေမှာထိတ်မှသူကကျိုးလေးကိုကျိုးတန်းလေးဆက်ထားပေးတာမျိုးတွေရှိပါလေခင်ဗျအဲ့ဒါတော့နည်းနည်းလွယ်လွယ်ကူကူလေးလုပ်လို့ရတော့ပေါ့နော်ဆွဲလို့အမေနဲ့သွားကြတဲ့ကိုထည့်ပြီးတော့မှပြီးတိုင်းဆွဲထုတ်ပြီးမယ်ဆိုလို့ရှိရင်အကုန်လုံးကြံနေတဲ့စားရခတ်သွားနိုင်ပါလေ
ဟုတ်ကဲ့ဆရာအခုလိုဒီကတွင်းနဲ့နန္ဒာသွားဖို့နဲ့နန္ဒာပေါ့နော်မဖြစ်ဖို့ဘယူတဆိုင်လိုအပ်တဲ့နေရာမှာကျွန်တော်မမေးမိတဲ့ချာရင်းကြီးတဲ့ချက်ပေါ့
ဒီခါလေးကျတော့ green ဘယ်တော့ပဲတန်ရှင်းနေပါစေလူရနေနေဆိုတာမျိုးလေးတွေကျွန်တော်တွေ့ကြရပါတယ်ဒါကတော့ဒီခါလေးကျလို့ရှိရင်အစာရင်ယောဂအခုရှိတဲ့အခါမျိုးကြရင်အဲ့ဒီကနေပြီးတော့အနံ့ရတာမျိုးဖြစ်တာမျိုးတွေဒီခါကျရင်တွေ့ရပါတယ်။ဒါကတော့ဆရာဝန်တယောက်ရှိပြီးကျွန်တော်ကပရဖော်ရပြန်လုပ်ပြီးတော့ဒီဘိုင်းကိုပြန်ကူစားခိုင်းတာမျိုးတွေကျွန်တော်လုပ်ပြရပါတယ်။
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
။ကိုဝင်းမင်းစီစဉ်ပြဆက်ပေးနေတဲ့ကျန်းမာရေးဌာနပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်။အခုမြမရေးတုံတက်ချက်ကိုနားဆင်ကြရပါမယ်။မြမစွန့်အင်ခန္ဓာရင်ဆိုင်နေရတဲ့ပြဿနာခက်ခဲကိုမကြသေးမီကထုတ်ပြန်တဲ့အာရှဖွံ့ဖြိုးရေးဘဏ် ADB စရမ်းမှာဖော်ပြထားပါတယ်။ဒီကြောင်းဥအောင်ခင်တုံတက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။ ADB ရဲ့စွန့်အင်လူအားချက်40ရာခိုင်နှုန်းကိုသာဖြည့်ဆည်းပေးနိုင်တဲ့ပြဿနာကိုအဖြေရှာကြဖို့လွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကနေပြည်တော်မှကျင်းပတဲ့မြန်မာ EU စီးပွားရေးဖိုရမ်မှာဆွေးနွေးကြပါတယ်။စွန့်အင်မလုံမလောက်ဖြစ်နေလို့မိမမမရတဲ့ပြဿနာကိုမြန်မာပြည်မှာကြုံတွေ့နေရတာကြားပါပြီ။စေဆိုးရလက်ထက်ကစခဲ့တဲ့ပြဿနာဖြစ်ပါတယ်။အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းမြန်မာစွန့်အင်ပြဿနာနဲ့ပတ်သက်ပြီး Energy Sector Assessment Strategy and Roadmap ဆိုတဲ့စာရင်းကိုလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေထားပါတယ်။2014ပထမ6လပိုင်းမှာသဘာဝတန်ငွေကဒေါ်လာတန်း2000ကျော်ရတယ်လို့ဆိုပါတယ်။တစ်နှစ်လုံးဆိုရင်ဒေါ်လာတန်း4000လောက်ရမယ်လို့ခန့်မှန်းနိုင်ပါတယ်။တန်ငွေတွင်းပစ်တွေကဒေါ်လာ3000လောက်နှစ်စဉ်ဝင်နိုင်ပါတယ်။နိုင်ငံခြားယင်းသိမှု85ရာခိုင်နှုန်းဟာစွန့်အင်ကဏ္ဍကဖြစ်ပြီးပို့ကုန်တန်ဖိုး55ရာခိုင်နှုန်းဟာစွန့်အင်ကရတာဖြစ်ပါတယ်။ ဒါပေမဲ့တိုးတက်ဖွံ့ဖြိုးရေးအတွက်စမ်းရင်မလုံမလောက်ဖြစ်နေပါနဲ့ယရနာဇောတိကနဲ့ရွှေတန်းငွေတွင်းတွေဟာနိုင်ငံသားကို80ရာခိုင်နှုန်းတင်ပို့ပြီး20ရာခိုင်နှုန်းသာပြည်တွင်းအတွက်တတ်မှတ်ပါလေ
စီအစိုးရတက်တန်းနောက်ဆုံးနှစ်ဖြစ်တဲ့2010မှာဓာတ်ဆီနဲ့ဒီဇယ်ကိုပုဂ္ဂလိကကိုတင်သွင်းခွင့်ပေးတာကြောင့်၄နှစ်အတွင်းလက်လီဆိုင်1280ခုရှိလာပါတယ်။စွန့်ရင်လက်လီဆိုင်တွေကိုစစ်တပ်ခရိုနီတွေသာလုခွင့်ရကြတာများပါတယ်။ကြောင်မီးသွေးထွက်တဲ့နေရာ600နီးပါးရှိပြီးတန်ချိန်တန်900ကျော်ထွက်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့မြမကြောင်မီးသွေးဟာအညံစားလစ်နိုက်ဖြစ်ပြီးပောင်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့အမျိုးအစားဖြစ်ပါတယ်။အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလုပ်ကိုင်နေတဲ့ကြောင်မီးသွေးတွင်58ခုရှိပြီး2009ခုနှစ်မှာတန်ချိန်တန်းခွဲထုတ်ပြီး2013မှာတန်ချိန်9သိန်းထုတ်တယ်လို့ဖော်ပြပါတယ်။ဒီထဲမှာတီးကျစ်စက်ရုံက50ရာခိုင်နှုန်းအသုံးပြုပြီးကျန်းနာကိုဘီလတ်မီနဲ့စတီးကုမ္ပဏီတွေကသုံးတယ်လို့ဆိုပါတယ
်။ရေအားကျစက်ရုံ35ခုရှိတဲ့အနေနဲ့အလတ်စားက26ခုအသေးစားက9ခုရှိပါတယ်။ရပ်ပြည်နယ်နဲ့ကချင်ပြည်နယ်မှာရေအားလျှပ်စစ်အသေးစား9ခုတည်ဆောက်ဖို့အစီအစဉ်ရှိပါတယ်။တရားစစ်တဲ့စွမ်းအင်ဝန်ကြီးဌာနလေ့လာချက်အရအသေးစားနဲ့အလတ်စားရေအားလျှပ်စစ်စက်ယုံ200ကျော်တည်ဆောက်ဖွယ်ရှိကြောင်းသိရပါတယ်။တစ်ခုကို10မီဂါဝတ်ရှိမှမဟုတ်စုစုပေါင်းမီဂါဝတ်230ထွက်လိမ့်မယ်လို့ခန့်မှန်းပါတယ်။2014တရားစစ်ဥပဒေအရပြည်နယ်အစိုးရတွေဟာအသေးစားရေအားလျှပ်စစ်ကိုတည်ဆောက်ခွင့်ပေးနိုင်ပါတယ်။2016မှာလျှပ်စစ်တာကမီဂါဝတ်400ကျော်ထုတ်တဲ့နဲ့ရေအားလျှပ်စစ်က60ရာခိုင်နှုန်းတဘာဝတန်ဝင်က38ရာခိုင်နှုန်းနဲ့ကြောင်မီးသွေးက2ရာခိုင်နှုန်းလျှပ်စစ်တာအားထုတ်ယူနိုင်ခဲ့ပါတယ်
။ဒါပေမဲ့ရေအားလျှပ်စစ်ကိုထုတ်သမျှသုံးဆွဲနိုင်တာမဟုတ်ပါဘူး။မီဂါဝတ်2800ကျော်ထုတ်လို့နိုင်ပေမဲ့တရုတ်အတွက်မီဂါဝတ် 920 ခြံထားရတယ်လို့ဖော်ပြပါတယ်။နိုင်ငံပိုင်တန်းငွေ3ဓာအပိစက်ယုံ10ခုရှိပြီးမီဂါဝတ်1000နီးပါးထုတ်နိုင်ပါတယ်။ပုဂ္ဂလိကပိုင်တန်းငွေ3စက်ယုံ9ခုရှိပြီးမီဂါဝတ်660ထုတ်နိုင်ပါတယ်။လျှက်စစ်ကိုရန်ကုန်မှာအများဆုံးသုံးဆွဲပြီးကယားပြည်နယ်ကဒုတိယ၊မန္တလေးကတတိယနဲ့နေပြည်တော်ကသတုထအများဆုံးသုံးဆွဲပါတယ်။လျှက်စစ်မှာပုဂ္ဂလိကလုပ်ငန်းတွေစိတ်ဝင်စားလာတာကြောင့်ရေအားလျှက်စစ်44ခုနဲ့တန်းငွေ3လျှက်စစ်17ခုတိဆောက်ဖို့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတို့နားလည်မှုယူထားကြပါတယ်။နေအောင်ကြီးအင်အား3နဲ့လျှက်စစ်ဓာအားပိစက်ယုံအမျိုးအစားတွေကိုလည်းတိဆောက်ဖို့အစီအစဉ်ရှိပါတယ
်။ဥတ္တစင်အစိုးရတက်လာတဲ့2017မှာတနိုင်ငံလုံးဖွံ့ဖြိုးရေးအနှစ်20စီမံကိန်းချပါလေ။နောက်တော့2014အစိုးပိုင်းမှာအမျိုးသားစွမ်းအင်ပေါ်လစီကိုအတည်ပြုပါလေ။လူမှုပတ်ဝန်းကျင်နဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအနည်းဆုံးဖြစ်တဲ့ရေတို့ရေရှည်စွမ်းအင်စီမံကိန်းအကောင့်တွေပေါ်ဖို့ရည်ရွယ်ပါတယ်။နောက်73နှစ်ကြာရင်တပြည်လုံးမီးပေးဖို့ရည်မှန်းထားပါတယ်။မြမစွမ်းအင်စီမံကိန်းမှာ2012ကစပြီး ADB ကဥဆောင်ပါဝင်ပြီးဒေါ်လာတန်း400သုံးဖို့သဘောတူထားပါတယ်။ကမ္ဘာပံကလည်းစွမ်းအင်အတွက်ဒေါ်လာတန်း900ကျော်သုံးပါလိမ့်မယ်။စွမ်းအင်ကဏ္ဍအတွက်ဂျပန်ကဒေါ်လာတန်း1000ကျော်ကိုချေးဖို့သဘောတူထားပါတယ်။ထိုင်းကဒေါ်လာတန်း20၊ဂျာမနီကယူရိုတန်း40ချေးဖို့သဘောတူထားပြီးဖြစ်ပါတယ်။လာမယ့်73နှစ်အတွင်းတပြည်လုံးမီးရဖို့ ADB ကကူညီပါလိမ့်မယ်။ဒါပေမဲ့ကုန်ကျစရိတ်ကတော့ဒေါ်လာတန်း4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ရေအားနဲ့သဘာဝတန်ငွေအားကနေစွမ်းအင်ထုတ်ယူစရာမြန်မာပြည်မှာအများကြီးရှိပါတယ်။ဒါပေမဲ့ဗန္ဒာရင်းနဲ့အတက်ပညာပိုင်းဆိုင်ရာမှာခင်မမီတာကြောင့်စွန့်အင်ကန္တာဟာမဖွံ့ဖြိုးမတိုးတက်ပဲဖြစ်နေတာမို့ ADB အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့အတက်နှံဆုံးကူညီသွားမှာဖြစ်ကြောင်း Energy Sector 33မျက်နှာစာရမှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးမြတ်မအရေးတန်တက်ချက်ပြန်လဲထုတ်ခွင့်ချက်ကိုတင်းငွေနေနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါရဲ့ရှင်။အခုထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလှကန္တာကိုနားဆင်ကြရအောင်ပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကကြေးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးတဲ့နောက်ဒေသခံတွေဟာနေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်UNFC ဒုတိယအကြိမ်ကြီးလာခံကနေနိုင်ဟန်တာကိုဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့တယ်ဆိုတာနဲ့ DBB နဲ့အရာဝတီသတင်းထောက်၃ယောက်ကိုမြန်မာတပ်မတော်ကနေအရေးယူရတဲ့ပတ်သက်ပြီး BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တော်ခရိုင်မြောက်ပိုင်းကတရင်ကျေးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရက်ဆုံခွာပြီးမောင်တော်နဲ့တခြားကျေးရွာတွေကိုထွက်ပြေးခိုလုံလာကြပါတယ်။ဒီလ24ရက်နေ့ကတရင်ကျေးရွာသား၄ဦးဟာတောင်ပြိုကျင်းချောင်းကာလန်ဘီကျွန်းပေါက်ပြုစုဘင်္ဂလီကျေးရွာနဲ့တမန်ခန့်အကွာမှာလက်ရှာဖွေစင်ဒုတ်ဓာကန်ဆောင်တဲ့ဘင်္ဂလီ၁၀ဦးခန့်ကတိုက်ခိုက်ခဲ့တဲ့အတွက်ဥအောင်စိန်နဲ့အောင်ကျော်တို့နှစ်ဦးဓာတ်တံရရီနဲ့တည်ဆုံးခဲ့ရပြီးနောက်ဒေသအတွင်းမှာစိုးရိမ်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်။လက်ရှိအချိန်ရွှေရင်အေးကျေးရွာမှာမိသားစု၁၀စုခိုးလုံနေပြီးတခြားကျေးရွာနဲ့မောင်တော်မျိုးတွေမှာလည်းမိသားစုအလိုက်ခိုးလုံမှုတွေရှိနေပါတယ်။တရင်ကျေးရွာဟာမြို့နဲ့ရခိုင်တိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့အင်ချီ80နီးပါးရှိတဲ့ကျေးရွာဖြစ်ပြီးရွာအနီးမှာရှိတဲ့နေကြားဆောင်တပ်ကလည်းအင်အားနည်းတဲ့အတွက်သူတို့ကိုလုံခြုံရေးမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်
။ခိုင်နိုင်ငံချင်းမှမြို့မှာကျင်းပခဲ့တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယကျင်းညီလာခံကနေဥက္ကဋ္ဌနေရာမှာနိုင်ဟန်တာကိုရွေးချယ်ခန့်အပ်ခဲ့ပါတယ်။ဇွန်လ26ရက်နေ့ထိကျင်းပခဲ့တဲ့အစည်းအဝေးကနေ UNSC ဖွဲ့ကနှုတ်ဆက်ပေးလိုက်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ဝါမျိုးရာစီယုံ WNO တန်းပလောင်မျိုးရာလူမျိုးရေးဖွဲ့ TNL ကိုကတ်တပ်ဖွဲ့ MNDAA တို့ကိုဆက်ဆက်ဖွဲ့ဝင်နေနဲ့ဆက်လက်တည်ရှိနေမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်ထောင်စုပါတီ NMSP ၊ကရင်နီမျိုးရာတုတ်သက်ရေးပါတီ KMPP ၊ရှမ်းပြည်တုတ်သက်ရေးပါတီ SSPP SSC ၊ရခိုင်မျိုးရာကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU စတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့၅ဖွဲ့အကြံရှိနေပါတယ်။
မြန်မာနိုင်ငံတိုင်းရင်းသားလူငယ်တွေကိုအနာဂတ်ကောင်းဆောင်ကောင်းဖြစ်ဖို့အရေးအချင်းမြင့်တင်ရေးတင်နန်းပေးဖို့ရည်ရွယ်ချက်နဲ့အမေရိကန်သမ္မတဟောင်း George W. Bush Institute ကနေခေါ်ယူရမှာတိုင်းရင်းသားလူငယ်အယောက်20တက်ရောက်လေ့လာတဲ့အထဲမှာရှမ်းပြည်နယ်ကိုစားပြုရှမ်းလူငယ်3ဦးနဲ့ကချင်ပြည်နယ်ကရှမ်းလူမျိုးစုကိုစားပြုလူငယ်2ဦးတို့ပါဝင်ခဲ့ပါတယ်ဇွန်လ26ရက်နေ့မှာအမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ဒါလတ်စ်မြို့ George W. Bush Institute မှာတင်နန်းဆင်ပွဲပြုလုပ်ခဲ့ပြီးဂုဏ်ပြုလက်မှတ်ပေးအပ်ခြင်းအခမ်းအနားကိုအမေရိကန်သမ္မတဟောင်း Bush နဲ့ဇနီး Laura Bush တို့တက်ရောက်ချင်းမြင့်ခဲ့ပါတယ်။အဲ့ဒီအနက်ရှမ်းတိုင်းရင်းသားကိုယ်စားလှယ်အဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လိုင်းခမ်းပညာရေးပိုင်းမှာစိုင်းဆိုင်မောလူမှုရေးအပိုင်းမှာနန်းခမ်းရင်းနောင်နဲ့လူအခွင့်ရေးအပိုင်းမှာကချင်ပြည်နယ်ရှမ်းတိုင်းရင်းသားများကိုစားပြုမဆုမုံအောင်တို့တက်ရောက်လေ့လာခဲ့ကြပါတယ်။ George W. Bush Institute ကို2015ခုနှစ်လုံကဒီတနန်းဟာ3ချိန်မြောက်တနန်းဖြစ်ပါတယ်
။ကချင်ပြည်နယ်တနိုင်းမြို့နယ်ဟူကောင်းဒေသကချင်လွတ်လပ်ရေးတပ်မတော် KIA တိုင်းရင်း14နေမြေမှာအစိုးရတပ်မတော်ဘက်ကထပ်မံထိုးစစ်ဆင်ဖို့ကြေညာလိုက်တာဟာအဲဒီကနေမြေအလုံးကိုတင်းယူဖို့စီမံချက်တစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် GTNG တွင်းမှုကုစားကြီးကထောက်ပြထားပါတယ်။ပရင်းနေရွှေတွေထွက်တဲ့ဟူကောင်းချိုင်ဝမ်လီတူလန်းတချောင်းအစိုးရတပ်ဘက်ကနေတင်းယူဖို့အစိုးရနဲ့အကျိုးတူလှုပ်ဆောင်နေတဲ့ယူစနာကုမ္ပဏီရဲ့နေပြည်တော်ကနေချမှတ်ထားတဲ့စိုက်ပျိုးနေမြေဖြစ်တယ်လို့တရုတ်နိုင်ငံရဲ့စီမံကိန်းတွေရှိနေတာကြောင့်အခုလိုရှင်းလင်းတာဖြစ်တယ်လို့ကုစားကြီးကပြောပါတယ်။ပြည်ကရဆွန်လ9ရက်နေ့တုန်းကတနိုင်းဒေသရွှေမော်သင်းဆွဲကူကဒေသခံနေရာပြောင်းရွှေ့ဖို့တမတော်ဘက်ကကြေညာချက်ထုတ်ပြန်ပြီးအစိုးရနဲ့ KIA တို့ကြားတနိုင်းမြို့နယ်တွင်းမှာစည်ရဲတင်းမာမှုတွေဆက်လက်ဖြစ်ပွားနေပါတယ်
။ကရင်ပြည်နယ်ရှိဗအန်ကနေညံကြီးမှုသွားတဲ့လမ်းထီဖိုးခလုံးကျေးရွာမှာညံကြီးမှုဆရာတော် UCB ဇွန်လ25ရက်နေ့ကလမ်းဘေးနားကနေမလွတ်တဲ့အိမ်လေးလုံးကိုဖြိုချဖျက်ဆီးခဲ့ပါတယ်။အဲ့ဒီဖြိုချတဲ့အိမ်တွေဟာနှစ်ထပ်တိုက်နှလုံးတစ်ထပ်တိုက်တစ်လုံးနဲ့ပြင်ထောင်အိမ်တစ်လုံးလို့ဖြစ်ပြီးအိမ်ရှင်တွေကိုကြိုတင်အကြောင်းမကြားထားပဲဖြိုထားပြီးမြန်ကြီးမှုဆရာတော်ကနေ928ပေအကျဲလမ်းတိုးချဲ့ရန်ဖြစ်တယ်လို့အိမ်ပိုင်ရှင်စောတန်းအောင်ကတော့ပြောပါတယ်။အဲ့ဒီအပြင်တခြားလမ်းနဲ့မလွတ်နိုင်တဲ့အိမ်တွေကိုဆက်လက်ဖြိုချဖို့လှုံ့ဆော်ရမှာရွာသားတွေကတောင်းပန်ထားတာကြောင့်မိုးရာသီကုန်တဲ့အထိဆက်လက်နေခွင့်ပေးမှာဖြစ်ပြီး
မိုးကုံတဲ့အချိန်မှာတော့မလွတ်တဲ့အိမ်တွေကိုဖြိုချရမယ်လို့ဉာဏ်ကြီးမှုဆရာတော်ကမိန့်ကြားထားပါတယ်အခုလိုလမ်းတိုးချဲ့မှုကိစ္စတွေကိုတပ်ဆိုင်ရာအုပ်ချုပ်ရေးအဆင့်ဆင့်ကိုတင်ပြထားတာမရှိဘူးလို့ဗအာမျိုးနယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအရာရီသတင်းဌာနရဲ့အကြီးတန်းသတင်းထောက်ဦးသိန်းစော်လဝီ DBB သတင်းဌာနမှအကြီးတန်းသတင်းထောက်ဦးအေးနိုင်နဲ့သတင်းထောက်ဦးဖုံးပြည့်နိုင်တို့ကိုအစိုးရတက်မတော်ကမတရားအသိဆက်သွယ်မှုပုံမှန်စက်ခွန်တင်တဲ့တီဘောရဲစခန်းမှာအမှုဖွင့်လိုက်တာဟာသတင်းရယူရမှာအဟန့်တာတရက်ဖြစ်တဲ့အပြင်ကြီးမားတဲ့ချိန်ချမှုစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးသွားမှာပါ
တရင်နမလူကိုမတရားတင်ဆက်သွယ်မှုပုံမှန်18နှစ်တည်းအရေးယူတယ်လို့ရဟာမဖြစ်သင့်ဘူးလို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတရိုက်တာကရင်သတင်းစင် KIC ရဲ့အဒီရာချုပ်နန်းဖိုးကေကဆိုပါတယ
်ဒီမှာလာတဲ့ချင်းချောင်းမှုဖြစ်သွားတယ်ဟိုလက်ရှိမှာလည်းတရင်နမတွေအားလုံးကဒီ66ကားကြီးဆိုလည်းအဲ့ဆက်သွယ်ပုံမှန်နဲ့ကိုပဲဆွတ်ဆွဲကြရတယ်ပဲအများအားဟိုကအရေးယူခံရတဲ့ဌာနမျိုးကြီးရှိနေပြင်အခုဒီလို18နှစ်ကြီးသားပြည့်ဆိုတဲ့ပုံမှန်တွေကထပ်ပြီးရှိလာတယ်ဆိုတော့ဒီပုံမှန်ကခုကဒီတရင်နမတွေကိုတရားယူဖို့ဟန်ဖြစ်စီတယ်လို့ပေါ့နော
် DBB နဲ့ AYWD သတင်းထောက်3ယောက်ဟာဇွန်လ26ရက်နေ့တောင်ပလောင် TNL နယ်မြေတွင်မူရစေဝါတိုက်ချက်ရေးနဲ့ပတ်သက်တဲ့သတင်းသွားယူပြီးပြန်မှာအစိုးရတပ်မတော်ကနေဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်သတင်းမှာ3ယောက်ကိုရေးယူတဲ့ကိစ္စနဲ့ပတ်သက်ပြီး BNN ရဲ့အတိုင်းပင်ခံအက်ဒီတာဥစင်လင်းကအခုလိုသုံးသပ်ထားပါတယ
်တဝက်ဒီဘဝနေတဲ့နေရာတွေအဲ့ဒီပြဿနာရှိနေတဲ့ဖိကစားဖြစ်နေတဲ့နေရာတွေကိုဒေသတွေနဲ့နည်းလို့လာပြလာပြီးတော့တင်းယူဖို့ရှိရဲအဲ့ဒီအနေနဲ့ပတ်သက်လို့တာရေးယူမှုရှိနေရဘူးဆိုတော့တော့ပြဌာန်းချက်တွေလည်းရှိထားတာပဲအဲ့တော့နေရာတကာစီးနေစီကံနေလည်းကြည့်ရင်လည်းဒီကိစ္စဟာဘုံကအရေးယူလို့မယူစင်တဲ့ကိစ္စမျိုးဖြစ်တယ
်ဒီလိုနေသားမျိုးမှာတိုင်းနာသတင်းမီဒီယာဌာနတွေအတွက်ပုံပြီးစိုးရင်ရတဲ့နေသားမျိုးဖြစ်လာတယ်လို့နန်းဖိုးကေကဆက်ပြောပါတယ
်ဒီချင်းကတော့ဒီတိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားသတင်းထောက်တွေအတွက်ဆိုလို့ရှိရင်အဲ့ဒီဒေသကိုပဲခြေဆိုင်ပြီးတော့အဲ့လိုတည်ယူရမှာလို့ရှိရင်တည်ရဲ့အရင်းမြစ်ပေါ်မှာခြေဆိုင်ပြီးတော့သတင်းသမားတွေသတင်းရယူတာဖြစ်တယ်ဒီနေသားပေါ်မှာဖန်ခံရဆိုတော့အရှိတ်ဆက်မှာဆိုလို့ရှိရင်သတင်းသမားတွေသတင်းရယူခွင့်တက်အောင်သွားလိုက်ရတော့လုံခြုံမှုမရှိတော့ဘူးအကာအကွယ်မှဲ့နေတယ်ဆိုတော့စိုးရင်ချက်တွေကိုဖြိသွားတာပေါ့နော်
သတင်းထောက်သုံးဦးကိုတပ်မတော်ကဖမ်းဆီးလိုက်တဲ့နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြန်မာပြည်ခြေဆိုင်သတင်းမီဒီယာဖွဲ့စည်းတွေပြင် CPG ခေါ်သတင်းထောက်များကာဝေပေးရေးကော်မတီနဲ့ Amnesty International နိုင်ငံတကာလူ့ကြီးချမ်းသာဖွဲ့စည်းတို့ကလည်းဖမ်းဆီးခံထားရတဲ့သတင်းထောက်တွေပြန်လည်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာငွေပလဲကုမ္ပဏီရဲ့ကြောက်မီးသွေးတူးဖော်နေတဲ့စီမံကိန်းကြီးကြောင့်လေယာဉ်မြေထိခိုက်ပျက်စီးမှုဟာဆွင့်ရတဲ့အခြေအနေမှာတန်ဃာရုံနဲ့လူငယ်တို့ဦးဆောင်တဲ့ဒေသတွင်းလူထုတွေကနေတပ်ပင်ဆိုင်ခြင်းနဲ့ပြည်ရွတ်လူဒဏ်မှုတရက်ကိုပြုလုပ်ခဲ့ပါတယ်။ကြောက်မီးသွေးတူးဖော်မှုကြောင့်တီဘောမြို့နယ်အတွင်းမှာဘလောက်ထိဆိုးရိမ်နေရတဲ့အခြေအနေရှိနေတယ်လဲဆိုတာကိုနမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်။
တစ်ပင်တစ်တောင်းအတွင်ပရဲ့ရွတ်လူဒန်းချင်းကြောက်မီးသွေးတူးဖော်မှုစီမံကိန်းကိုစန့်ကျင်ကန့်ကွက်ချင်းတစ်ပင်စိုက်ပျိုးချင်းလှုပ်ရှားမှုတရက်ကိုဒေတာတွင်းဆရာတော်တန်ကတော်တွေနဲ့လူငယ်ထုဒေတာကန်လူထုတို့စုပေါင်းပြီးတော့ဂျွန်လ23ရက်နေ့မှာချမ်းပြည်နယ်တီဘောမြို့နယ်နှမအုပ်စုဟွန်နာဖရွာမှာပြုလုပ်ခဲ့ပါတယ်တစ်ပင်တစ်တောင်းတွေပေးကင်းဖို့လူဒန်းမှုပြုရချင်းအကြောင်းရင်းကိုတော့နှမလန်မြို့ရှမ်းလူငယ်ကွန်ရက်ကနန်းမိုအေးကအခုလိုပြောပါတယ်
ဒီကကြမ်းမီတွေတာဖူးခေါ်တဲ့အဖွဲ့ကိုထပ်ပြီးတော့တတိယစီဖို့တစ်ပင်တွေတိတော်တွေပြီးတော့ကြမ်းမီတွေလာပြီးတော့ဖြစ်စီတဲ့သူတွေစင်စာတင်မစီဆိုပြီးတော့အမျိုးမျိုးဆူတောင်းကြပါလေရှင
်တစ်ပင်တစ်တော်အတွက်ဆူတောင်းပွဲနဲ့ကြောက်မီတွေတူးဖော်မှုကန့်ကွက်တဲ့လှုပ်ရှားမှုကိုမိုင်းကင်ကျေးတီးကတန်ကတော်တွေတီပေါ်နှံ့ပေါင်ကကြားခေါင်းပါတီလွတ်တော်ကိုယ်စားလှယ်တွေလူဦးရေ600နီးပါးတက်ရောက်ခဲ့ပါတယ်တစ်ပင်တစ်တော်အတွက်ဆူတောင်းပွဲပြုလုပ်ပြီးအဲ့ဒီနေ့ညနေပိုင်းမှာပဲနှမဖုံးကြီးเจ้าမှာတစ်မာပင်နဲ့အရရပင်တရားကျော်ကိုစုပေါင်းစိုက်ပျိုးခဲ့ကြပါတယ်တီပေါ်မြို့နယ်ဝမ်လုံမအုပ်စုပင်းဆိုင်ရွာနဲ့ဝန်နာကွန်ရွာမှာပြီးခဲ့တဲ့2004ခုနှစ်ကတည်းကစပြီးငွေရီပလဲကုမ္ပဏီကနေကြောက်မီတွေတူးဖော်နေတာကြောင့်တိရက်ခန့်လူထုတစ်တော့ပြုံးတီးမှုတန်လျာပစ္စည်းမှုတန်နေခန်းစားနေရပါတယ်ဒီအခြေအနေကိုနှမအုပ်ချုပ်ရေးမှူးစိုက်ကျော်စိန်ကတော့ရှမ်းပါတာနဲ့အခုလိုပြောပြပါတယ်
ငွေရီပလဲကုမ္ပဏီကရွာသားတွေကိုကူညီထောက်ပံ့သူတွေပေးတော့ပဲအခုဟိုနာဖဆိုတဲ့နေရာကိုကြောက်မီတွေဆက်တူးချင်နေတယ်အခုစိုးရိမ်တာကကြောက်မွေးသွေးတူးတဲ့နေရာမှာအန်ဂျီတွေသွန်းနေပြီလေယာဉ်မြေများပြားလဲဆုံးရှုံးခဲ့ပြီးရေသေးအိုင်အစိတ်ရေအိုင်တွေပြိုကျနေတာလည်းရှိတယ်
အဲ့ဒါတွေကိုပြုတ်ပြန်ပေးခိုင်းတာသူတို့ဘက်ကမပြုတ်ပြန်ပေးဘူးကွန်မဏီဖက်ကတော့ဒေတာခန့်တွေနဲ့တွေ့ဆုံပြီးရှင်းလင်းပြောပြခဲ့ပြီးဖြစ်ကြောင်းသာပြောဆိုခဲ့ပါတယ်ငွေပလဲကွန်မဏီကကြောက်မီတွေတူးဖို့ထမှန်လို့ရှိနေတယ်ဟိုနာဖာဒေတာဟာဂျိုဝိုင်းတက်တောင်းအနေနဲ့ထားရှိပြီးရွာသားတွေအနေနဲ့လည်းချင်းအတွက်တောင်းတစ်ပင်မခုတ်ကြဘူးလို့ဆိုပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်။ရခိုင်ပြည်နယ်မောင်တောမြို့နယ်တရင်ကြီးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရွှန့်ခွာထွက်ပြေးခိုးလုံလာကြပါတယ်။ကရရှိရဲ့အခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမ
ီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင
်။ဒီမတ်တမတော်ကအကျန်းဖက်တောင်းကျန်းလူလို့ခေါ်ဆိုတဲ့ဒိုင်းနာလူမျိုးစုလက်လက်ကန်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာသတင်းသွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့သတင်းသမားတွေကိုတမတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကျိုးချောင်းစီလျော်ရဲလို့ VOE သောတာရှင်တွေကယူဆပါသလား။သတင်းသမားတွေကိုပုံမှန်စက်ခွန်တက်တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောတာရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမည်ပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလည်းဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 32.50 လို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။နိုင်ငံရေးမြင့်တန်ညအစီအစဉ်မှု2ကိုတရားပြောဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲမီဒီယာပေါ်ထပ်မံတိုက်ခိုက်လိုက်ပါတယ်။ NBC ရုပ်မြင့်တန်ညရဲ့မနက်ခင်းစကားဝိုင်းဆွေးနွေးပွဲတစ်ခုဖြစ်တဲ့ Morning Joe အစီအစဉ်တင်ဆက်သူမီကာပဇင်စကီပေါ်ပုဂ္ဂိုလ်ရေးရပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတဲ့မှတ်ချက်တွေကိုတော့သမ္မတထရန့်ကတရားလူမှုကွန်ရက်မှာရေးသားခဲ့တာပါ။ NBC ရုပ်မြင့်တန်ဌာနကတော့သမ္မတအနေနဲ့ကိုယ့်လုပ်ကိုယ်လုပ်ရမယ်ဆိုတာပုဂ္ဂိုလ်ရေးတက်ခဲ့စော်ကားမှုတွေနဲ့အချိန်ကုန်နေတာ American ပြည်အောင်စုအတွက်စိတ်မကောင်းစရာဖြစ်ရတဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မွတ်စလင်များစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာရောက်မဲ့သူတွေအနေနဲ့အမေရိကန်မှာမိသားစုဝင်အရင်းချတူတူရှိဖို့ဓမ္မမဟုတ်စီးပွားရေးလုပ်ငန်းတစ်ခုခုရှိဖို့လိုအပ်ကြောင်းသတ်မှတ်ချက်တွေပါဝင်တဲ့လူမှုကြီးကြပ်ရေးစီမံချက်ကိုအမေရိကန်ကစတင်ကျင့်သုံးလို့မှာဖြစ်ပါတယ်။ UN လိပြာ၊ဆိုမာလီယာ၊ဆူဒန်၊စီးရဲနဲ့ယေမန်နိုင်ငံတွေကပြည်ဝင်ဗီဇာလျှောက်ထားသူတွေလိုက်နာရမယ့်စီမံချက်တွေကိုတည်ဝင်ထုတ်ပြန်မှုမရှိသေးပေမဲ့အမေရိကန်နိုင်ငံဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကို AP နဲ့ Reuters သတင်းဌာနတွေကမနေ့နောက်ပိုင်းကပဲကိုးကားဖော်ပြခဲ့ကြတာပါ။ယူရိုငွေမျိုးစုံမျိုးမှာအဆစ်သွေးချော်ရီဖြစ်စည်းလိုက်တဲ့တမိုင်းဝင်ပလီကြီးကိုယူရိုတက်ဖွဲ့တွေကပြန်ယူသိမ်းပိုက်နိုင်တဲ့အကြောင်းအစိုးရကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့3နှစ်လောက်တုန်းကတော့ဒီပလီနေရာမှာပဲအဆစ်သွေးချော်ဖွဲ့ခေါင်းဆောင်ကသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနေမြစ်ဖြစ်ကြေညာထားတာပါ။ရုရှားတိုက်ခိုက်ကောင်နိုင်ငံရေးခေါင်းဆောင်ဘော်ရစ်နမ်ဆော့ကိုလုံခြုံတပ်ဖြတ်မှုနဲ့ဆွံ့နေပြီးလူငါးဦးကိုပြစ်ရှိကြောင်းမော်စကိုမြို့တော်ကတရားရုံးတစ်ခုကစုံဖြတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အထက်နိုင်ငံရေးပြင်ပထူးဖြစ်တဲ့နမ်ဆော့ကိုတော့2015ခုနှစ်တုန်းကမော်စကိုမြို့တော်ကရီမလင်နန်းတော်အနီးတရားပေါ်မှာလမ်းလျှောက်နေတော့တနက်နေ့ပြစ်တက်ခံခဲ့ရတာပါ
။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှာကိုရနိုင်ဖြစ်ဖြစ်တန်ဖန်းအင်ဂျင်နီယာကတော့ Project Sonia ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.